Welcome to the Voice of America in Burmese.
Hamdullah Mohib tu dila asal bayi mah, pernah aci tu semua pilu kebari. Taliban ni nenek teruk pihara kiri day. Ajam pepori ni satu piama piak. Ajam pemuri show masone. Afgan suan ni tercau pori jah. Adi bersih ni nenai muri lama lop. Piampi tungtam apa jah. Sulavanga adi tu semua mah piu jah kerelu. Tamra imbu topian ni jenya jema popia thabari. Kebar dulu coronavirus kaya gadang kaya la tenesi la jema. ဒီယောဂါပုအကူးဆက်ခံသူကတန်းတရာနီးပါးရှိနေပါပြီဒီယောဂါစောင့်ကြည့်လေ့လာနေတဲ့ဂျွန်ဟော့ပကင်စ်တက္ကသိုလ်စစ်တမ်းအရစနေနေ့မှာဒီယောဂါအကူးဆက်ခံသူက96ရှစ်တန်းကျော်ရှိပြီးသေဆုံးသူကနှစ်တန်းကျော်ရှိနေပါတယ်ကိုဗစ် 19 ကူးဆက်မှုတကြောပြန်ခံစားနေရတဲ့အီယူဥရောပသမဂ္ဂမှာတော့ကာကွယ်ဆေးအတွက်ခေါင်းခဲနေရတာပါအီယူဘက်ဝင်နိုင်ငံတွေအတွက်ကာကွယ်ဆေးထိုးနှံပေးနေစင်ပါပဲဖိုင်ဇာနဲ့ဘိုင်အိုအန်တက်တို့က သူရဲ့ကာကွယ်ဆေးကိုယာယီအဖြစ်လုံလောက်လောက်ထုတ်ပေးနိုင်မှာမဟုတ်သေးဘူးလို့ကြေညာခဲ့တဲ့အတွက်ဘယ်ဂျီယမ်ကဆေးဝါးထုတ်လုပ်တဲ့ဆက်ရုံကနေအကူအညီတွေရဖို့အတွက်လုပ်ခဲ့ရတာပါဒီချိန်မှာပဲနောက်ကိုဗစ် 19 ကာကွယ်ဆေးတွေရလာတာနဲ့မကြခင်ပုံလေးလာတော့မဲ့ဥရုယာတီကြောင့်တက်တာရရနိုင်တော့မယ်လို့အပိစကားပြောခဲ့ပါတယ်ကူးစက်များဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးမျိုးသစ်တွေတွေ့လာပါပြီမဲ့ဒီပိုးသစ်ကလည်းအရင်ပိုးလိုပဲကူးစက်မှုပုံစံတူတဲ့အတွက်WHO ကကျန်းမာရေးအဖွဲ့ကြီးရဲ့ရက်ထဲနှာခေါင်းဆီးတက်ဆင်သင်ကြောင်းအကြံပေးလမ်းညွှန်ချက်ကိုပြင်ဆင်ဖို့အစီအစဉ်မရှိဘူးလို့ WHOကတောက်ချနိုင်မှာပြောပါတယ်။ဂျာမနီနဲ့ဩစတြီးယားနိုင်ငံတွေမှာကူးစက်များပိုးတဲ့အန္တရာယ်ဆိုးရိမ်တွေအတွက်အများဆုံးသေယူပို့ဆောင်ရေးရင်တွေနဲ့ဈေးဆိုင်တွေမှာရက်ထဲနှာခေါင်းဆီးအစားခွဲစိတ်ခံသုံးနှာခေါင်းဆီးကိုပဲသုံးဖို့ပြဋ္ဌာန်းထားတာပါ။WHOရဲ့ COVID-19ဆိုင်ရာဥဆောင်သူတေသနပညာရှင်မာရီယာဗန်ကတ်ခော့ဖ်ကတော့ဗြိတိန်နဲ့တောင်အာဖရိကကဗီဇာပြောင်းမျိုးသစ်တွေကိုလေ့လာတဲ့အခါမှာပိုးမျိုးသစ်တချို့ဟာကူးစက်မှုနှုန်းသိပ်မြန်တတ်ပေမဲ့ကူးစက်တဲ့ပုံစံကတော့အရင်ပိုးပုံစံနဲ့တွေ့ရပြီးပြောင်းလဲလာမျိုးမရှိဘူးလို့ပြောပါတယ်။ အသက်60အောက်နဲ့တခြားယောဂအခမ်းမရှိသူတွေအတွက်လူများကြားသွားလာတဲ့အခါမှာတော့ခွဲစိတ်ခမ်းသုံးမဟုတ်တဲ့ရက်ထည်နှခေါင်းစီးကိုသုံးနိုင်ကြောင်းအကြံပေးပါတယ်။ဒါပြင်ကျန်းမာရေးလုပ်သားတွေနေထိုင်မကောင်းဖြစ်လာသူတွေဒီယောဂပိုးမှုရှိမရှိစမ်းသပ်ထားပြီးအဖြေဆောင်နေသူတွေနဲ့တန်တဲ့ဓမ္မမဟုတ်အတိပြုလူနာကိုပြည့်စုံနေသူတွေအတွက်ခွဲစိတ်ခမ်းသုံးနှခေါင်းစီးတက်ဖို့အတွက်ညွှန်ကြားထားပါတယ်။
ကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 ညလိုင်းဒိုမီတာ40 kHz 8.3 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်မင်္ဂလာပါခင်ဗျာ VOE American တန်ရဲ့နောက်ဆုံးရမနေ့ခင်တဲ့တွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရမ်းမတော်ပါမြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ509ယောက်ထပ်မံတွေ့ရှိခဲ့တာကြောင့်ကူးစက်သူစုစုပေါင်း 13,998 ယောက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နိုင်အတွင်း COVID-19 ကြောင့်သေဆုံးသူက14ယောက်ရှိလို့သေဆုံးသူပေါင်းက3,045ယောက်ရှိပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာတွေ့ရှိရတဲ့ယောဂကူးစက်သူ 13,900 ကျော်ရဲက63ရာခိုင်နှုန်းကယောဂလက္ခဏာမပြဘဲအကောင်းပကတိတပွဲရှိနေသူတွေဖြစ်တာကိုတွေ့ရှိခဲ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကအသိပေးချက်ထုတ်ပြန်ထားပါတယ်။ဒါကြောင့်ယောဂလက္ခဏာမပြတဲ့ယောဂသေဆောင်သူတွေစီကနေကူးစက်နိုင်တာဖြစ်လို့ပါးစပ်နဲ့နှကောင်းစီမဖြစ်မနေတက်စီရေးစီမံချက်နဲ့တူတူအသိပေးတဲ့စီမံချက်တွေမှာတက်တက်ကြွကြွပါဝင်ပြီးယောဂကိုထိန်းချုပ်ရေးကူညီဆောင်ရွက်ပေးဖို့ကိုလည်းလူတို့ကိုတိုက်တွန်းထားပါတယ်။ COVID ယောဂကာကွယ်တက်စီရေးအတွက်အရေးကြီးတဲ့ကဝစီတန်ကွယ်အိန္ဒိယနိုင်ငံကနေရန်ကုန်မြို့ကိုဇန်နဝါရီလ22ရက်နေ့မှာရောက်ရှိလာပြီးတဲ့နောက်ပြည်ထောင်စုတိုင်းအသီးသီးကကျန်းမာရေးဦးစီးဌာနတွေကိုဆက်လက်ဖြန့်ဝေမှာဖြစ်ပါတယ်ခင်ဗျကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်မှုများပြားလာနေတဲ့ဟောင်ကောင်မှာထောင်နဲ့ချီတဲ့လူတွေနေတိုင်းနဲ့ရောက်စင်မုန်းတဲ့ရက်ကိုစနေနေ့ကစပြီးအသွားလာပြေပြန်လိုက်ပါတယ်ဒါကကူးစက်မှုအခြေအနေဆိုးရွားလာနေတဲ့ဟောင်ကောင်မှာမကြုံစဘူးအသွားလာတင်းတင်းကြပ်ကြပ်ပြိပင်လိုက်တာလည်းဖြစ်ပါတယ်။ယောဂကုသမှုတွေဖြစ်ပွားနေတဲ့အပေါ်ဒေသခံပြည်သူတွေစိုးရိမ်စိတ်တွေရောပါသွားစေဖို့အသွားလာပြိပင်မှုလော့ခ်ဒေါင်းလုပ်ရတာလို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါတယ်
။ဒါကဆီယူချွိနေတော့ခွေးလိပင်ရဲ့ကိုယ်မှန်ကကျူလိုက
်ယောဂပြန်နေတဲ့ဒီနေရာကိုအနေရများလို့တဲ့နေရာလို့ဒီ area ပြပကလူတွေထင်မြင်လာမဲ့ဆိုရက်စိုးရိမ်စိတ်တွေကိုဖယ်ရှားပြနိုင်ဖို့အတွက်အခုလိုလုပ်ရတာဖြစ်ပါတယ်။ဒီနေရာကိုယောဂအဓိကဖြန့်ရနေရာဖြစ်ပြောဆိုနေတာတွေတောင်ရှိနေပါတယ်။ဒီကစီးပွားရေးလုပ်ငန်းတွေနဲ့ဒေသခံတွေရဲ့နေစဉ်ဘဝနဲ့စိတ်ပိုင်းဆိုင်ရာကိုတကယ်ပဲထိခိုက်စေပါတယ်လို့အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါတယ်။ရောက်စင်မောင်းအရက်ကအသွာလာပြပင်ခံရတဲ့နေရာတဲ့လူအများပြနေတိုင်းတဲ့အဆောက်အဦပေါင်း16ခုပါဝင်ပါတယ်။အဲ့ဒီအဆောက်အဦတွေမှာနေထိုင်သူအလုံးဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးမှုမပြည့်မချင်းဒီအရရဲ့ပြပကိုထွက်ခွင့်ရမှာမဟုတ်ဘူးလို့လည်းဟောင်ကောင်အာဏာပိုင်တွေကကြေညာထားပါတယ်။ဟောင်ကောင်မှာနိုဝင်ဘာလကစလို့ယောဂကုသမှုအသစ်တွေဖြစ်ပေါ်နေခဲ့ပြီးပြီးခဲ့တဲ့နှစ်လအတွင်းကုသမှု4,300ကျော်တည်ပြုခဲ့တာကြောင့်တစ်မျိုးလုံးယောဂဖြစ်ပွားမှုအလုံးရဲ့40ရာခိုင်နှုန်းမှရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ကကုသမှုထဝက်ကရောက်စင်မောင်းအရက်မှာတွေ့ရှိခဲ့တာဖြစ်ပါတယ်။ကာယောဂဖြစ်ပွားခြင်းတစ်လျှောက်လုံးလူရေ 9.5 သန်းရှိတဲ့လူနေထူထပ်တဲ့ဟောင်ကောင်မြို့မှာအရင်ကလော့ခ်ဒေါင်းလိုအသွာအလာပြည်ပြည်သားမျိုးပြုလုပ်ခဲ့ခြင်းမရှိသေးပါဘူး။အခုချိန်ဒီဟောင်ကောင်မှာ COVID-19 ကုသမှု1000နီးပါးရှိပြီးသေဆုံးသူ168ယောက်ရှိပါတယ်ခင်ဗျာ။ထိုင်ဝမ်ကာကွယ်ရေးဇုံနဲ့စနေနေ့ကဝင်ရောက်လာတဲ့တရုတ်စစ်လေယာဉ်တွေကိုဇုံထဲကနေထွက်ခွာဖို့ထိုင်ဝမ်လေတပ်ကတတိပေးခဲ့ရတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ထိုင်ဝမ်ကိုပိုင်တဲ့နယ်မြေအဖြစ်ကြီးညာထားတဲ့တရုတ်နိုင်ငံကမကြသေးမီလာရီတဲ့ထောက်လိုက်ရေးလေယာဉ်တွေကိုအဲ့ဒီ area ဇုံနယ်မြေတဲ့ပုံမှန်ဆေးလုပ်ပြန်တန်းလေးရှိတာဖြစ်ပါရယ်ဒါပေမဲ့စနေနေ့ကတော့နျူကလ িয়ার လက်နက်တိုက်စင်နိုင်တဲ့ဗုံးကျဲလေယာဉ်၈ဆင်းနဲ့တိုက်လေယာဉ်၄ဆင်းကထိုင်ဝမ်တောင်ပိုင်းနဲ့တောင်တရုတ်ပြည်လယ်တွေကထိုင်ဝမ်ထိတ်ချုပ်ထားတဲ့ protest ဂျွန်ဂျာပြည်လယ်ပြင်ပေါ်ဖက်ကြော်ပြန်တန်းခဲ့ကြတာဖြစ်ပါတယ်။အဲ့ဒီလေယာဉ်တွေကိုလက်တပြတ်တိုက်ခတ်ရေးလေကြောင်းချီတက်တဲ့အတူ radio 3 page တွေအပြင်တရုတ်တို့ရဲ့လှုပ်ရှားမှုကိုစောင့်ကြည့်ဖို့ခြားထားတဲ့လေကြောင်းရန်ကာကွယ်ရေးဒုံးကျည်စနစ်အသုံးပြုပြီးပြန်လည်တုံ့ပြန်ခဲ့ရတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တရုတ်တို့ဘက်ကနောက်ဆုံးဖြစ်ရပေါ်ဝေဖန်ပြောကြားတာမရှိသေးပေမဲ့ထိုင်ဝမ်ရဲ့အချုပ်အခြာအာဏာနဲ့လုံခြုံရေးကိုကာကွယ်ဖို့လက်ချက်မှုတွေလုပ်ရတာလို့ပြောထားဖူပါတယ်။အခုလိုတရုတ်စစ်လေယာဉ်တွေထိုင်ဝမ်ကာကွယ်ရေးဇုံနဲ့ဝင်ရောက်တာကအမေရိကန်နိုင်ငံမှာဂျိုးဘိုက်ဒန်သမ္မတဖြစ်လာပြီး၃ရက်ကြာပထမဆုံးအကြိမ်လည်းဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်လက်ထက်ကထိုင်ဝမ်ကိုအမေရိကန်နိုင်ငံရဲ့ထောက်ခံမှုတွေတုံ့ပြန်ပေးရလာတဲ့အပေါ် ကျုပ်တို့ဘက်ကစိုးရိမ်မှုတွေပုံများလာနေတာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံဆိုင်ရာထိုင်ဝမ်ကိုယ်စားလှယ်သံအမတ်ကြီးရှောင်းဘင်ခိမ်ကဗိုလ်ဒေါဦးနေကကျင်းပတဲ့သမ္မတဂျိုးဘိုင်ဒန်ရဲ့ကျန်းသစ္စာချိန်ဆပွဲကိုတက်ရောက်ခဲ့ပါတယ်။ကျန်းသစ္စာချိန်ဆပွဲပြီးတဲ့နောက်အမေရိကန်သမ္မတရဲ့အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရအမလီဟွန်ကအမေရိကန်နိုင်ငံကထိုင်ဝမ်ကိုပေးထားတဲ့ထောက်ခံမှုကကျောက်ဆိုင်ကျောက်သားလိုခိုင်မာတယ်လို့လည်းပြောပါတယ်ခင်ဗျာ။တောင်တရုတ်ပြည်လေတဲ့ကရေပြင်ပိုင်တဲ့နယ်မြေအများစုကိုပိုင်ဆိုင်တဲ့ဆိုရဲတရုတ်နိုင်ငံရဲ့ကြေညာချက်ကိုလက်မခံပဲဥပဒေကြောင်းအရစိန်ခေါ်လာတဲ့နိုင်ငံတွေနဲ့ဂျပန်နိုင်ငံလည်းပါဝင်လာပြီးဖြစ်ပါတယ်။တရုတ်နိုင်ငံကကြေညာထားတဲ့အခြေခံပိုင်တဲ့နယ်မြေနယ်နိမိတ်မြင်းကြောင်းကိုလက်မခံကြောင်းအတိပေးတဲ့တန်တမာရေးစာတစာကိုပြီးခဲ့တဲ့အင်္ဂါနေ့ကဂျပန်နိုင်ငံကကုလသမဂ္ဂကိုအကြောင်းကြားပေးပို့လိုက်တာဖြစ်ပါတယ်။အဲဒီစာမှာတရုတ်ရဲ့နယ်မြေပိုင်ဆိုင်ကြောင်းတောင်းဆိုချက်ကရေကြောင်းနဲ့လေကြောင်းလွတ်လပ်စွာတော်လှန်မှုကိုကတ္တဖို့ကျူပန်ချက်ဆိုပြီးဝေဖန်ရှုတ်ချထားပါတယ်။ UK, ပြင်သစ်၊ဂျာမနီ၊မလေးရှား၊ဩစတြေးလျ၊အင်ဒိုနီးရှား၊ဗီယက်နမ်၊ဖိလစ်ပိုင်နဲ့အမေရိကန်နိုင်ငံတို့ကလည်းအလားတူတန်တမာရေးစာတွေကိုကုလသမဂ္ဂကိုပေးပို့ထားပြီးဖြစ်ပါတယ်။ဂျပန်နိုင်ငံကအခုလိုတန်တမာစာပေးပို့တဲ့နောက်ဆုံးနိုင်ငံဖြစ်လာတာပါ။နယ်နိမိတ်မြေရေးဆွဲမှုကကုလသမဂ္ဂရဲ့ပင်လယ်ရေကြောင်းဆိုင်ရာဥပဒေနဲ့ကိုက်ညီတဲ့ဆိုရဲတရုတ်ရဲ့ပြောကြားချက်ကိုလုံးလုံးလျားလျားပယ်ချတယ်လို့လည်းဂျပန်နိုင်ငံရဲ့တန်တမာမှတ်တမ်းစာမှာရေးထားပါတယ်ဒီနေ့ကလေးနေမနေ့ကနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြခဲ့တာပါအခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ညဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးဖို့လှုပ်လာနေပြီဆိုတဲ့အထီးကြောင့်တစ်ဖက်မှာပြည်သူတွေကြားပေါ်ရော့မသွားဘဲကိုဗစ်ကာကွယ်တားဆီးရေးဆိုင်ရာကျန်းမာရေးစည်းကမ်းချက်တွေကိုဆက်လက်လိုက်နာဖို့လိုကြောင်းမြန်မာနိုင်ငံဆေးသိပ်ပံကျွမ်းကျင်ပညာရှင်တချို့ကသတိပေးလိုက်ကြတဲ့အကြောင်းကိုတင်ပြခြင်းပါလေပြီးခဲ့တဲ့နှစ်နှောင်းပိုင်းနဲ့ကိုဗစ်ကူးစက်မှုအရှိန်မြင့်တက်ခဲ့တဲ့မြန်မာနိုင်ငံမှာပြည်သူတွေအတွက်ကိုဗစ်ကာကွယ်ဆေးရရှိဖို့မြန်မာအစိုးရကအိန္ဒိယနိုင်ငံကြီးတွေနဲ့ညှိနှိုင်းဆွေးနွေးမှုလုပ်ခဲ့တာပါအခုဆိုရင်အိန္ဒိယနိုင်ငံကအခမဲ့ကူညီတဲ့ကိုဗစ်ကာကွယ်ဆေးတသန်းခွဲဇန်နဝါရီ22ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိလာပြီဖြစ်တာကြောင့်လူ9သိန်းခွဲကိုထိုးပေးဖို့အစိုးရကစတင်စီစဉ်နေပါတယ်ဒီလိုကာကွယ်ဆေးတွေထိုးကြတဲ့အတွက်ရောဂါကူးစက်မှုနည်းသွားမယ်ဆိုပြီးယူဆလို့မရသေးတာကြောင့်ကိုဗစ်ကာကွယ်တားဆီးရေးဆိုင်ရာကျန်းမာရေးစည်းကမ်းချက်တွေကိုဆက်လက်လိုက်နာဖို့လိုကြောင်းမြန်မာနိုင်ငံအမျိုးသားကာကွယ်ဆေးဆိုင်ရာနှိပညာအထောက်အကူပြုအဖွဲ့ရဲ့ဒုဥက္ကဋ္ဌစေတက္ကသိုလ်တင့်အငင်းသားပါမောက်ခဒေါက်တာစုံဝင်းကတိုက်တွန်းလိုက်ပါတယ
်ကာကွယ်ရေးရသည်ဖြစ်စေမရသည်ဖြစ်စေဒီကိုဗစ်စည်းကမ်းတွေကိုတော့ဆက်ပြီးတော့ထိန်းသိမ်းရပါမယ်နော်ဒါလည်းဆိုဥပမာသူ့ဆိုအင်္ဂလန်နိုင်ငံဆိုကြည့်လိုက်ရင်ကာကွယ်ဆေးတွေထိုးနေပြီဒီနေ့ချလူကြီးတွေ900ရင်းမျိုးနေပါတော့ကျွန်တော်ထိုးပြီးပြီဒါပေမဲ့အခုကတ္တရာလိုင်းနဲ့ကြီးကျယ်ဖြစ်ပြီးတော့အကြီးကျယ်လည်းပြေဆုံးနေတယ်ပေါ့နော်အဲဒါကာဝေစုတဲ့ကလည်းတရားရရင်တော့လည်းမကြည့်ရောက်ဘူးဒါပြီးတော့လူကြီးရဲ့ကျွန်တော်တို့တရားရရင်နှုတ်မတော်ဒီဆက်ချင်းနဲ့ကက်ကလေးတွေရဲ့အယူအပေါ်လုံးကိုထိုးပြနိုင်ဖို့ဒါလည်းအချိန်ကြုံးမှာဖြစ်ပါဟိုကာဝေစုအခုရောက်တာဆိုလည်းဗမာပြည်လူကြီးနဲ့ဆိုင်တော့လည်းအများကြီးလိုပါသေးတယ်အဲတော့ဒီကြတော့ဒီမတ်ဆက်တာကိုလက်စည်းတာလူစုလူဝေးဆောင်ကြရတော့ကျွန်တော်ကဒီချက်တွေတော့လုံးဝရှော့လို့မရပါဘူးအဲ့ဒါတွေကတော့အများအားကျူးစီနေမယ်အများအားလည်းဆက်လုပ်နေရမှာ
မြန်မာနိုင်ငံမှာဒီသတင်းပါတဲ့ကိုဗစ်ပိုးပြည်တွင်းကူးစက်မှုတွေရောကျလာတယ်ဆိုပေမဲ့ဗီဇာပြောင်းကိုဗစ်ပိုးတွေကူးစက်လာနိုင်တဲ့အန္တရာယ်ရှိနေတဲ့အတွက်ကိုဗစ်ကာကွယ်ဆေးတစ်ခုတည်းအပေါ်မှာသာပြည်သူတွေစိတ်ချအားကိုးနေလို့မရသေးကြောင်းရန်ကုန်စည်ယုံကြီးအရေးပေါ်ကုသဌာနဌာနမှူးဒေါက်တာမော်မော်ဦးကသတိပေးပါတယ
်ဒီလိုဆိုင်ရောက်လာတယ်ပြောလာတယ်ပြောလာတယ်ဒီလိုဒီလိုဝင်ကြမှာဒါတွေကပါဝင်ဒီဒီလိုအပူလိုမျိုးအဝိုင်းဆက်မယ်လို့အင်ဂျင်နီယာမျိုးကြောင်းနေတာတောင်းနေတဲ့ပုံစံသူကြည့်ရတာလေဒီမျိုးသူကြည့်တယ်လို့ယူဆရတယ်မဟုတ်ဘူးမျိုးကဘာလဲအပြောင်းသွားတယ်သူကြည့်တယ်မဖြစ်ဘူးဗျအဲ့ဒါလေးတွေကဟိုကကြည့်နေပြီးတော့ပုံမှန်တိုင်းတဲ့ဒီကိုကိုကမှိုင်းလာတဲ့ဟာတွေတိုင်းတာထားလို့ယူလာတယ်နော
်အိန္ဒိယကဆယ်ရန်စေဝါထုတ်ကုမ္ပဏီကြီးကကိုဗစ်ရှိလို့အမည်ပေးထားတဲ့ကိုဗစ်ကာကွယ်ဆေးဟာအောက်စဖို့ဒ်တို့အက်စထရာဇနကာဆေးကိုပြန်ထုတ်တာဖြစ်ပြီးဘေးအတွက်ဆိုးကျိုးနည်းတယ်လို့ပမောက္ခဒေါက်တာစောဝင်းကရှင်းပြပါတယ
်။ဘေးအတွက်ဆိုးကျိုးတွေကတော့အခုချိန်ထိသိရတော့သိပ်ပြီးတော့ပြင်းထန်တာမရှိဘူး။ကာကွယ်ဆေးထုတ်ပြန်ဖြစ်တတ်တဲ့ထိုးတဲ့နေရာမှာနာတယ်၊ကြားတယ်ပေါ့နော်။အဲကြက်သားတွေနာတယ်၊ကိုလက်တွေကိုက်တယ်ပေါ့နော်။အဲ့ဒါမျိုးတွေကတော့ဒီနည်းနည်းနှုံးတယ်လို့ဖြစ်တယ်ပေါ့။အဲ့ဒါတွေကတော့ရှိပါတယ်။အဲ့တော့ဒီကာဝေးလေးတိုင်းမှာနည်းနည်းအများရှိရယ်ဒီခုထုတ်တဲ့ကိုဗစ်ရှိရတယ်ကတော့နည်းနည်းသာဖေးထားတာ Auto AstraZeneca ပေါ့နော်ဒီဖေးရတူတူပဲပေါ့နော်အဲ့တော့အဲ့ဒါက ဒီပြင်းထန်တဲ့ဆွေးနွေးတော့မရှိပါဘူး။
မြန်မာအစိုးရကတော့ကိုဗစ်ကာကွယ်ဆေးနောက်ထပ်တန်း30ကိုအိန္ဒိယကနေဝယ်ယူထားပါတယ်။အိန္ဒိယသာမကတရုတ်နိုင်ငံကလည်းမြန်မာနိုင်ငံကိုတရုတ်နိုင်ငံတို့ကိုဗစ်ကာကွယ်ဆေးအလုံးရေ3သိန်းထောက်ပံ့ကူညီမယ်လို့တရုတ်နိုင်ငံသားအေးဝန်ကြီးဝမ်ယီရဲ့ဇန်နဝါရီဒုတိယအပတ်မြန်မာပြည်ခီးစဉ်တွင်ပြောကြားခဲ့ပါတယ်။ AstraZeneca ဆေးရထိရောက်မှုက80ရာခိုင်နှုန်းကနေ90ရာခိုင်နှုန်းကြားရှိပြီး Pfizer က95ရာခိုင်နှုန်း Moderna က94ရာခိုင်နှုန်းကျော်ရှိတယ်လို့သူတည်သနာစာရန်နေမှာဖော်ပြပါတယ်။ AstraZeneca ဈေးကိုတစ်ခါထိုးရင်4ဒေါ်လာသာကုန်ကြပေမဲ့ Pfizer ကဒေါ်လာ20, Moderna က38ဒေါ်လာဝန်းကျင်မှာရှိပြီးလူတိုင်းကာကွယ်ဆေးနှလုံးထိုးမှသာထိရောက်မှုရှိမယ်လို့ဆိုပါတယ်ခင်ဗျာ။
စင်တော်ဝဲမင်ပါတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်ဆိုင်ကိုရုရှားကာကွယ်ဝင်ကြီးစာဂေးစွိုင်းကူတောက်ချာနေကနေပြည်တော်မှာလာရောက်တွေ့ဆုံခဲ့တာဘလို့ထူးခြားမှုရှိတာကိုရုရှားမှာနှစ်နှစ်ကြာပညာသင်ယူခဲ့တဲ့တမတော်ရာရှိဟောင်းသုံးသက်သူဒူကိုမေးရမှာတင်နေကမဟာပြည်ဝလိလာရေးဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ဆွေဦးကအခုလိုစာရှင်းပြပါတယ
်ထူးခြားအခြေအနေတခုလိုပြင်ပါတယ်ရုရှားမှာလည်းတခြားမဟာမိတ်နိုင်ငံတွေရှိပါတယ်ခင်ဗျာလေးပေါ့နော်ဒါပေမဲ့ဟိုရုရှားကဝင်ကြီးတယောက်အနေနဲ့ဒါသူ့ရဲ့2017ခုနှစ်မှာဒီမှာလိုနိုင်ငံသားဘိုးထွက်တဲ့ပြည်နေချင်းဒီမှာနိုင်ငံကလာအဲ့ခါဘလို့ထူးခြားလို့ပြင်ပါတယ်ဘာလို့လဲဆိုတော့အင်အားကြီးနိုင်ငံနဲ့ပြန်ဆက်မှုပေါ့လေရေးလာနေတာဖြစ်ပါတယ်ဒီဒေတာတွေမှာရှိတဲ့ဒီမှာနိုင်ငံဟာလည်းဒီ strategy ဂျူဘော်ဒီယာအရေးကြီးတဲ့မဟာဗျူဟာရနေရာမှာရှိနေတဲ့အတွက်ဒါရရှားဒီသူ့ရဲ့မဟာဗျူဟာမိဖက်ရတာဒီမှာဒီလူဂျာရောက်တဲ့အခြေအနေဖြစ်တယ်လို့ဆိုပြင်ပါတယ်တော်ရဲတော့ဒုနစ်ကြောင့်ကလာတဲ့ရာဇာတွေမှာဒီမဟာဗျူဟာရတူအောင်ဆောင်ရဲ့ဆရာတို့လည်းမိုက်ပူတာလည်းဖြစ်ပါတယ်
အဲ့ဒီတော့အခုအာရှဒေသအတွင်းမဟာဗျူဟာမြောက်အရေးပါတာဖြင့်နောက်ထပ်ရောအရေးပါတာရှိပါသေးလားလို့မေးရမှာဒေါက်တာနိုင်စေဦးကပဲ
ရာဇာသမရဟိုဘလို့ဒီမှာဘူးတွေနေတဲ့ပေါ့နော်ဒါလေးရေးပြီးရတာပဲသူ့ရဲ့ကက်ဘိနက်ဝန်ကြီးဖွဲ့ကတော့ကျောင်းထဲဖွဲ့စည်းခဲ့တဲ့ချိန်မှာဒီတော်ဘုတ်ဝန်ကြီးစာကြီးအစွာကူဒီလေတော့ပြန်ပြီးတော့ကောင်ဝန်ကြီးရှေ့အဲ့အရေးခံရတယ်အဲ့တော့ဒီကောင်ဝန်ကြီးဒီတစ်ချိန်မှာလာရီမာဘူဒီရဲ့နေရာကိုဆက်ဆံလာနိုင်တယ်ဆိုပြီးတော့မှပေါ့နော်သုံးသပ်မှုရရှိနေကြပါတယ်ပေါ့နော်ဆိုတော့စတိုရီရာဇာနိုင်ငံမှာအေးပါတဲ့နေရာကိုလက်ရှိမှာခိုင်ခွင်နေပြီးတော့ဖြစ်တယ်
ဒီနေရာမှာလောလောဆယ်ရွေးကောက်ပွဲပြီးမြန်မာနိုင်ငံကိုရောက်လာတာကရောထူးခြားမှုရှိပါလားလို့မေးရမှာဒေါက်တာနိုင်ဆွေဦးကဆက်ပြီး
ဟိုနိုင်ငံကြီးပေါ့အဲ့တရားမှုကမရှိလို့မြင်တယ်ဒါပေမဲ့ရုရှားရဲ့ဒီ inefficiency ကအပေါ်ပေါ့နော်သူကနော်ဘူးကိုတော့ဒါသူပြရဲလို့ကျွန်တော်မြင်ပါတယ်ကျွန်တော်လည်းနေကြတာဟိုမာဂျူလာမိတ်ဆက်ဖြစ်တယ်ဆိုတော့ဒါခင်ဗျားကပြလို့ရဲဒီလိုပြန်ပါမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဘာလို့အရှိတော်ကနိုင်ငံတွေထဲမှာကရင်းတော့ရုရှားနဲ့ပူပြီးရှိကြတာကခြေတော့ပြင်တယ်ပေါ့နော်အခုတော့ကျွန်တော်မြင်တာမြန်မာနိုင်ငံဘက်ကတော်တော်ကြီးကိုဒီနည်းရဲ့ဘက်ကိုရောက်လာတာကိုမြင်ပါတယ်
အဲ့ဒီတော့အဓိကဘာကြောင့်အခုလိုရုရှားမြန်မာကာကွယ်ရေးမဟာဗျူဟာကြောင်းလာပါလဲလို့မေးရမှာဒေါက်တာနိုင်စေဦးကပဲ
အားလုံးလည်းတမန်တော်ကြီးဆက်ဆံရေးကြီးဟိုပုပ်ကူကြီးရဟိုတမန်တော်ဝင်းကြီးတို့ကကျွန်တော်ရုရှားတော်ဝင်းကြီးရဲ့ရှင်းလင်းရေးဆက်ဆံရေးပေါ်တယ်ပို့ထင်တယ်ဟိုလုံငယ်တော်တုံးနေကြတဲ့ရော့ဆာချက်ကုန်းနေတော့မှာရုရှားတော်ဝင်းကြီးကဒီလိုအချိန်မှာပဲမြန်မာနိုင်ငံကိုဒါချစ်ချစ်ကြီးလာရောက်ဖြစ်ပါတယ်အဲ့ဒီချိန်တုန်းကစူတတိအက်ရှင်မတိုက်လေချော့စီကိုမြန်မာနိုင်ငံကိုရောက်ရှာမယ်ဆိုပြီးတော့အဲ့ဒီချိန်မှာတော်တော်ကြီးကြတာရှိပါတယ်ပေါ့ကွဟိုလက်ရှိဒီတော့နေ့ပြည့်တဲ့ချိန်မှာသူဖောက်ရောက်လာပြီးတော့မြန်မာတပ်မတော်တွေအရေးပါတဲ့ဒါလက်နက်စနစ်တွေကိုထပ်ပြီးတော့မှလျှားနေတဲ့ရောင်းချမယ်ဆိုပြီးတော့ပါတော်တော်ညီချက်တွေအခါတော့လက်မယူဆုံးခဲ့ရတယ်ကျွန်တော်တွေ့ပါအ
ဲ့ဒီတော့အရင်တစ်ခေါက်ကမဟာဗျူဟာမြောက်တိုက်လေရင်တွေဖြင့်အခုတစ်ခေါက်မဟာဗျူဟာမြောက်လေချောင်းကာကွယ်စနစ်တည်းရဲ့ထူးခြားမှုကိုမေးရမှာလဲဒေါက်တာနိုင်စေဦးကပဲ
အစုလက်နက်စနစ်တည်းအရဆိုရင်အစ်တော်ချောင်းမောင်လည်းမကပါဘူးလို့ပေါ့နော်အားချောင်းမောင်လည်းဒီလိုရှားလက်နက်ကိုမြန်မာနိုင်ငံပထမဆုံးစတော့တဲ့အချိန်တူတွေ့ပါတာစန်စာ S1 လေချောင်းကာကွယ်စနစ်ကရုရှားတပ်မတော်မှလည်းလက်ရှိမှာတိုးနေတဲ့စနစ်ဖြစ်ပါတယ်ဟိုအားချောင်းဒီကမှကျွန်တော်လိုက်ကြည့်တဲ့အခါကျတော့ PNN နဲ့နိုင်ငံမှာရှိရလို့ဒေးနေထွက်ပြီးမဲ့ဒါတိကျတဲ့ထောက်တော့ကျွန်တော်မတွေ့ရဘူးပေါ့နော်နောက်ပြီးတော့မှဒီစမီဒီဟိုအဖြစ်လည်းတော့ဖြစ်နေတာတီးရစုပွဲမှာလည်းဒါရုရှားနေတယ်ဟိုထုတ်ထုံးခဲ့တဲ့အခြေအနေမျိုးရှိရပေါ့နော်ဆိုတော့ဒါအရေးပါတဲ့စနစ်ပေါ့နော်ဟိုဒီကာကွယ်ရေးဟိုအတကယ်တော့ the offensive weapon ပုံပဲ defensive weapon နေနေပေါ့နော်ဆိုတော့အရေးပါတဲ့စနစ်တစ်ခုဖြစ်တယ်ကျွန်တော်မြင်ပါတယ်ခင်ဗျာ
ဒီနေရာမှာအခုလိုအရေးပါတဲ့လက်နက်စနစ်တွေကိုဘယ်လိုအနေထားမျိုးမှာသုံးဖို့လိုပါလဲလို့မေးရမှာဒေါက်တာနိုင်ဆွေဦးကနိုင်ငံရေးမှာရန်သူမိတ်ဆွေမရှိပဲအကျိုးစီးပွားပဲရှိကအခုခင်ဗျာကအကန့်အသတ်နဲ့ပြပါစင်မျိုးမဖြစ်လာဘူးလို့ယတိပြတ်မပြောနိုင်တာမျိုးပါဆိုပြီးအခုလို့ရှင်းပြပါတယ
်။ဘာသာအဆွမ်းဆိုတဲ့ရောက်ကောင်စနစ်ကလည်းဒါတာတို့ရောက်ကောင်စနစ်အတူတူကြီးရတယ်။ Point defense ပေါ့နော်။အရေးကြီးတဲ့ အစိုးရအတော့ဦးပြီပေါ့ဥပမာကမလာရင်တော့လူနေရာမျိုးတွေတော့အတော့လွတ်တော်လူနေရာမျိုးတော့ဆက်ဆက်ရေးကြည့်အတော့နေရာမျိုးတော့ကောက်ဝဲပေးထားနိုင်တာပေါ့နော်ဆိုတော့ဟိုဒါကဒီကချုပ်ချုပ်ပြီးတော့မှဒီတော့တက်ချက်လာတဲ့မင်းဟာလေယာယီပေါ့နော်ဥပမာဒါကကောက်ဝဲမှုတွေဒါကစစ်မိတ်တာရေးချက်ဆိုဖြစ်ပ
ါဒေါက်တာနိုင်စေဦးကပဲအခုလိုရုရှားလက်နက်တွေပိုဝယ်လာရတာကလည်းရုရှားရဲ့နည်းပညာအဆင့်မြင့်မှုအပြင်အင်အားကြီးအိမ်နေချင်းနှစ်နိုင်ငံရဲ့ရက်ခတ်နိုင်မှုဒဏ်ကိုပါကြိုတွက်ပြင်ဆင်ထားလို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာကျွန်တော်ဝင်းမပ
ါကျွန်တော်တို့ view in မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
်မင်္ဂလာပါသောရရှင်များရှင်ကျမသင်္ကီထိုက်ပါအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်အပေါ်အောက်လွှတ်တော်ကတရားစွဲတဲ့ဆွဲဆိုချက်ကိုအထက်လွှတ်တော်မှတင်းလာနေတင်သွင်းဖို့ရှိနေပါတယ်ဇန်နဝါရီလ6ရက်နေ့လွှတ်တော်အဆောင်တွင်လူအုပ်နယ်ဝင်ရောက်မှုမှာပုံကန်ထကြွဖို့သမ္မတဟောင်းကသွေးတိုးလှုပ်ဆော်တယ်လို့ဆွတ်ဆွဲထားတာပါသမ္မတအာဏာမရှိတော့ပေမဲ့ထရန့်အပေါ်တရားစွဲဆိုမှုကိုဒီမိုကရက်တစ်ဘက်ကအပြင်းအထန်ဆက်လက်ဆောင်ရွက်နေရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ VOE ရဲ့အင်ပီရိုဆိုင်ရာသတင်းတာဝန်ခံပက်စီဝီဒါကူဆွာရာစူးစီးတင်ပြထားပါတယ်ဒေါ်နယ်ထရန့်ထောက်ခံသူတွေကဇန်နဝါရီလ6ရက်နေ့မှာလွှတ်တော်အဆောက်အဦတွင်ရုံးရင်းစံကတ်ဝင်ရောက်ခဲ့ပြီးတဲ့နောက်သတင်းတစ်ပတ်အကြာထရန့်ကိုတရားစွဲဖို့အောက်လွှတ်တော်အမတ်တွေမဲခွဲအတည်ပြုခဲ့ကြတာပါစူပိုအောင်ကြွမှုဖြစ်အောင်သမရဟောင်းကလှုံ့ဆော်တယ်လို့ဆွဆွဲပြီးတရားဆွဲဆိုတဲ့ဆွဲချက်ကိုတော့ဇန်နဝါရီလ25ရက်နေ့တနင်္လာနေ့မှာအထက်လွှတ်တော်ကိုတင်သွင်းမှာဖြစ်ပြီးအထက်လွှတ်တော်မှာကြားနာစစ်ဆေးရမှာပါဒီလုပ်ငန်းစဉ်ကိုဒီမိုကရက်တစ်ဘက်ကအပူတပြင်းလုပ်နေတယ်လို့ရီပါဘလီကန်တွေကပြောပါတယ်
This impeachment began with
ရာဆွဲဆိုမှုကိုအောက်လွှတ်တော်မှာမကြုံစဘူးအချိန်တို့အတွင်းလုပ်ငန်းစဉ်အ ਨੇ ဆုံးနဲ့လုပ်ခဲ့ပြီးဒီရဲ့အကျိုးဆက်ကတော့အထက်လွှတ်တော်လုပ်ငန်းစဉ်အတွက်မလုံလောက်တာမျိုးဖြစ်နိုင်တယ်လို့အထက်လွှတ်တော်အမအ ਨੇ စုခေါင်းဆောင် Mitch McConnell ပြောဆိုခဲ့တာပါသမ္မတဂျိုးဘိုင်တန်ကဂျန်သစ်စာဂျိမ်းဆိုးပွဲမင်းကွန်းမှာညီညွတ်ရေးပြောဆိုခဲ့တာနဲ့ဒီမိုကရက်တစ်ဘက်ကသမ္မတဟောင်းကိုတရားစွဲရေးတိုးနေတာကရှင်းအောင်မညီဘူးလို့လည်းဝေဖန်ခံရပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ်နန်စီ ပလိုစီကတော့ဒီဆွဆွဲချက်ကိုညင်းပါတယ်
။ I don't think it's very unifying to say
အားလုံးကိုမေးလိုက်ပြီးရှင်းဆက်ရအောင်လို့ဆိုတာကတိတ်ပြီးညီညွတ်စေတယ်လို့မထင်ပါဘူး။ညီညွတ်မှုကိုဒီလိုလုပ်တာမဟုတ်ပါဘူးတဲ့။သမရဟောင်းကိုအထက်လွှတ်တော်ကတရားစီရင်နိုင်သလားဆိုတာမှလည်းဥပဒေရေးရာကျွမ်းကျင်သူတွေကသဘောမတူကြပါဘူး။ဒါပေမဲ့အထက်လွှတ်တော်မှာဒီမိုကရက်ကအနေငယ်အသာစီးရနေတာကြောင့်ကြားနာမှုကတော့ဆက်လုပ်မဲ့အခြေအနေရှိပါတယ်။သမရထရန့်ကိုတရားစီရင်နိုင်ရေးအတွက်အထက်လွှတ်တော်အမတ်3ပုံ2ပုံထောက်ခံဖို့လိုပါတယ်။ဒါဟာဆိုရင်ဒီမိုကရက်အထက်လွှတ်တော်အမတ်အားလုံး50နဲ့ Republican အမတ်ဖက်ကအနည်းဆုံး18ဦးထောက်ခံဖို့လိုအပ်ပါတယ်။ရှီကာဂိုတက္ကသိုလ်ကအစ်စ်ဟတ်ကတော့အခုလိုသုံးသပ်ပါတယ
် One of the consequences of impeachment
လွတ်တော်မှာတရားစွဲဆိုခံရမှုရဲ့အကျိုးဆက်ကတော့နောက်ထပ်ရာထူးတာဝန်ထမ်းဆောင်ရေးအရေးချင်းမပြည့်မီမှုဖြစ်နိုင်ပါတယ်ဒီမိုကရက်တီရဲ့ရွေးချယ်ချက်ကိုကျွန်တော်နားလည်တာကတော့ပထမတစ်ချက်ကဇန်နဝါရီလ6ရက်နေ့လွတ်တော်ကိုကျူးကျော်ဝင်ရောက်မှုအတွက်သတိပေးတဲ့သဘောမျိုးဖြစ်ပြီးဒုတိယချက်ကတော့သမ္မတထရန့်အနေနဲ့အ ਨੇ ဆုံးပြည်တော်စုအဆင့်ရာထူးနေရာတွေမရှင်းပြန်နိုင်ရေးဖြစ်ပါတယ်
2024ခုနှစ်မှာပြန်လည်ရှင်းပြိုင်မယ်ဆိုတဲ့သဘောမျိုးထရန့်ကပြောဆိုထားတာပါ
We love you We will be back in some form.
အချိန်ပုံစံတစ်မျိုးနဲ့ပြန်လာမယ်လို့ပြောခဲ့တာပါ။သမရယာရုသက်တမ်းမကုန်ခင်မှာဖေရှားခံရတာမဟုတ်တဲ့အတွက်သမရဟောင်းထရန့်ဟာပင်စင်ခံစားကိုရင်ဝန်တန်းစရိတ်နဲ့သမရရဲ့အထူးလုံခြုံရေးအဖွဲ့အကာအကွယ်ဆက်ပြီးရနေပါလေ။ဒီခံစားခွင့်ကြီးပေးထားတဲ့သမရဟောင်းများဆိုင်ရာဥပဒေကိုဒီမိုကရက်ဘက်ကပြင်ဖို့မလုပ်ဘူးဆိုရင်တော့တကယ်လို့ထရန့်မှာအပြစ်ရှိကြောင်တွေ့ခဲ့ရင်လည်းအကျိုးခံစားခွင့်ဆက်ရနေမှာပါ။ထရန့်ကိုတရားစွဲဆိုမှုကလွတ်တော်လုပ်ငန်းဖြစ်တာထားရှိကြောင်းသမ္မတဘိုက်ဒင်ကပြောပါတယ်။ဒါပေမဲ့ဒီလုပ်ငန်းစဉ်ကြောင့်အစိုးရအဖွဲ့ဝင်တွေကိုအထက်လွှတ်တော်ကအတီးပြုတ်ပေးတဲ့လုပ်ငန်းစဉ်ကိုတော့မနှောင့်နှေးစေလိုကြောင်းပြောပါတယ်
။ The more time we have to get up and running.
ဒီကိစ္စတွေကိုအချိန်ပိုယူပြီးဆောင်ရွက်နိုင်ရေးပိုကောင်းပါတယ်လို့သမ္မတဘိုက်ဒင်ပြောဆိုသွားတာပါ။ထရန့်ပေါ်တရားစွဲဆိုမှုကိုတော့ဖေဖော်ဝါရီလအတွင်းမှာစတင်ကြားနာနိုင်ပါတယ်။သမရာဟောင်းထရန့်ဟာလွတ်တော်ကနှစ်ကြိမ်တရားစွဲဆိုခံရတဲ့ပထမဆုံးသောအမေရိကန်သမရာဖြစ်ပါတယ်။အမေရိကန်သမရာတွေထဲမှာတော့ယာရုသက်တမ်းကုန်ပြီးနောက်ပိုင်းအထက်လွှတ်တော်မှကြားနာစစ်ဆေးခံခဲ့ရသူမရှိသေးပါဘူးရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ဘတ်ဆင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ထိုင်းမှာအလုပ်လုပ်ချင်လို့မျောလင်းချက်တတိကြီးနဲ့စောင့်ဆိုင်းနေတဲ့ထောင်နဲ့ချီတဲ့မြန်မာရှေ့ပြောင်းလူသမားတွေရဲ့အလုပ်သွားလို့ရခင်ကနှောင့်နှေးနေပါတယ်။သူတို့ထဲကအများစုကတော့ပွဲစားတွေအလုပ်အကိုင်ရှာဖွေရေး agency တွေကိုပစံ၁၀သိန်းကျော်စီပေးထားခဲ့ရပြီဖြစ်ပါတယ်။အခုပေးလိုက်တဲ့ပမာဏကအစိုးရကသတ်မှတ်ထားတဲ့ဝန်ဆောင်ခရီးနဲ့များစွာပိုနေပြီးတော့ချိန်ကထားရတဲ့အတိုးတွေကလည်းပေးရမယ့်ရက်ကိုကြော်လွန်နေပါပြီ။ဒီဆောင်မကိုဒို့အတန်တရင်တော့အေးအေးအောင်ကဆက်လက်ပြောပြပေးသွားမှာပ
ါ။မြန်မာနိုင်ငံရဲ့ခြေလက်ဒေသတွေမှာအလုတ်ကန်ရှားပါးလာတာကဒေသခံတွေကိုနိုင်ငံခြားချွတ်အလုတ်လုပ်ဖို့အကြောင်းဖန်လာစေပါတယ်။ဒီလိုသွားရှာရာကနေခေါင်းမုံဖျက်ခံရတာလူကုန်ကူးခံရတာနဲ့အကြောင်းကြောင့်တခြားနိုင်ငံတွေမှာဖမ်းဆီးအကျဉ်းကျခံရတာအခြေဖြစ်နိုင်လို့အန္တရာယ်များလုံးနဲ့စွန့်စားမှုတစ်ခုဖြစ်ပါတယ်လူတွေဟာသူတို့ကိုတရားဝင်အလုပ်တစ်ခုရှာပေးဖို့ပြည်တွင်းကနှီးဆက်ရပွဲစားတွေကိုအားကိုးတတ်ကြပါတယ်မြန်မာရွှေ့ပြောင်းအလုပ်သမားတချို့ဟာသူတို့ခရီးစဉ်မစတင်ခင်မှာပဲနိုင်ငံသားချင်းအမျက်ချုပ်ခေါင်းမုံဖျက်တာကိုခံနေရပါတယ်အခုလည်းကြည့်ပါဦးမောက်မာတို့အဖြစ်မှာကိုဗစ်ကြောင့်အလုံးမရှိတော့တဲ့သူယောက်ျားနဲ့အတူချိုင်းနိုင်ငံကိုအလုံးသွားလို့ကြမယ်ဆိုပြီးဆုံးဖြတ်လိုက်ကြပါတယ်။အဲ့လိုသွားဖို့ဂျာခန်ပွဲစားတဦးနဲ့အေဂျင်စီတစ်ခုစီကနေသူတို့အကူအညီယူခဲ့ရပါတယ်။ဝန်ဆောင်ခအကျွက်ကတော့ငွေကျပ်သိန်း20ကျော်ကိုတစ်လ9ကျပ်တိုးနဲ့သူမှချိလိုက်ရပါတယ်
။အေဂျင်စီတက်ရမဟုတ်ဘူး။ဒါမှတဦးရှိသေးတယ်အဲ့ဒါပွဲစားကနေမှအေဂျင်စီနဲ့ချိတ်ပေးတာပေါ့။အေဂျင်စီကတဦးနဲ့တဦးယူတာမတူဘူး။တချို့ကျတော့17သိန်းခွဲ၊တချို့က18သိန်းအညီမတို့တော့73နဲ့ညီမတို့ထက်များတဲ့လူလဲရှိကောင်းရှိနေမယ်ပေါ့နော်ဒီညီမတို့ဒီထက်မှဂလူဖွဲ့ထားတဲ့လူတွေရောရှိတယ်78သိန်းတောင်ကုန်ခဲ့တယ်တဲ့ညီမတို့ကဟို73သိန်းတပုံးနဲ့ပြရတဲ့73သိန်းတော့အဲ့ဆောက်အုပ်လုတာဘာညာမပါသေးဘူးညီမတို့ဆောက်အုပ်လုတာဆိုရင်တယောက်ကို3သိန်းကျော်လောက်ကုန်တယ
်အလုတ်သမားတွေဟာစာချုပ်ချုပ်ပြီးပွဲစားစီငွေချေပြီးတဲ့အချိန်သူတို့ကိုအစိုးရကတရားဝင်ခွင့်ပြုထားတဲ့ဘေးအေဂျင်စီကပို့ပေးမှလဲဆိုတာကိုမသိကြပါဘူးတခါမှလဲဓာတ်ရိုက်ပြောဆိုဆက်ဆံမှုချင်းမရှိသလိုစာချုပ်ကိုလည်းတည်တည်ကြာမဖတ်ကြပါဘူးမောက်မာကတော့လွန်ခဲ့တဲ့3နှစ်ကလေးကထိုင်းကိုသွားအလုပ်လုပ်နေတဲ့သူမညီမဖြစ်သူချိတ်ခဲ့တဲ့ပွဲစားနဲ့ပဲဆက်ချိတ်တာဖြစ်ပြီးတော့ညီမဖြစ်သူသွားတော့ကတော့6သိန်းလောက်ပေးခဲ့ရတယ်လို့ပြောပြပါတယ်ဒါပေမဲ့မောက်မာနဲ့သူ့အမျိုးသားကတော့တယောက်ကိုဝန်ဆောင်က73သိန်းပေးခဲ့ရတာပါအဲ့ဒီပတ်စံကိုပြီးခဲ့တဲ့ဖေဖော်ဝါရီလကချိတ်ခဲ့တာဖြစ်ပြီးသ
တနစ်နီပါလောက်ချင်အဲ့ဒီအကျွေးအတွက်အကျိုးပေးနိုင်ဖို့ကိုထို့လင်မယာရုံးကန်နေရစေဖြစ်ပါတယ်။ COVID-19 ကြောင့်မအုံမနဲ့သူ့မျိုးသားတို့ထိုင်းနိုင်ငံကိုသွားခွင့်မသာသေးပါဘူး။သူတို့စာချုပ်မှာတော့ဝန်ဆောင်ကဟာတသိန်းခွဲဝန်းကျင်လောက်သာရေးထားပေမဲ့ပွဲစားကတော့အဲ့ချက်ပိုကြောင်းချပါတယ်။အစိုးရသတ်မှတ်ချက်ကတော့ထိုင်းသွားမဲ့ MOU အလုပ်သမားအကျွတ်ဝန်ဆောင်ကမြန်မာငွေတသိန်းခွဲကျပ်နဲ့ထိုင်းဘတ်ငွေ3600လာဖြစ်ပါတယ်
။အစိုးရသတ်မှတ်ထားတာလည်းပိုပြီးကြောက်ခံထားတယ်ဆိုတော့အခုရောဂါတွေဖြစ်မှပိုပြီးလည်းတည်တာ။အရင်စာချုပ်ချုပ်ခံနေကြောလည်းမတည်ခဲ့ဘူး။ဘလောက်ဘလောက်ဆိုတော့ပေါ့နော်။နင်တို့ဘလောက်ကြမ13နှစ်ပြီးရမယ်17နှစ်ပြီးရမယ်။အခုတည်းကသွားကျင်စောနဲ့အော်ဟုတ်ကဲ့ပြေးမယ်ချုပ်မယ်ပေါ့။မြန်မာတို့ကလည်းမရှိလို့သွားလှုပ်ရှားရမှာလေ။ပတ်စံပေါ်လို့သူတို့ပေးထားကြအောင်မဟုတ်ရမှာ။ဒီလိုအစိုးရသတ်မှတ်ထားတာထက်သူကပိုကောက်ထားတဲ့ဟာတော့ညီမတို့လည်းပြန်ပေးစီချင်တာပေါ့နော
်အတော်ခက်ခက်ခဲခဲပြောဆိုပြီးမှပွဲစားကသူတို့လင်မယားကိုထိုင်းမသွားရခင်စက်ကြမှာဝန်ဆောင်က6သိန်းကိုခဏပြန်အမ်းပေးတာပါတယ
်အခုကသူတို့က6သိန်းပြန်ပေးတယ်လားပြောတယ်ဒါတွေကပြန်ပြီးထွက်ခွာရင်းနဲ့ပေးရမှာလေသူတို့အဲ့လိုစကားကန်နဲ့ပြန်ပေးရညီမတို့အခုကညီမတို့ပြည့်စီချင်တာအခုသူတို့အစိုးရကဘယ်လောက်သတ်မှတ်ထားလဲအဲ့တိုင်းပဲကောက်လေဟုတ်တယ်မလားအခုကကျတော့သူတို့ကအများကြီးပိုပြီးကောက်ခံထားတော့ခါတော့ညီမတို့ပိုးဖို့တော့နင့်နာပြီမမဝါရေးနှခါနာဖြစ်တယ
်မအောင်မာကပြောပြရပါသူမလိုပဲထိုင်းကိုသွားလို့လို့ဖို့စောက်ဆိုင်နေသူ6000ကျော်ရှိနေပါတယ်သူတို့ဟာလည်းပွဲစားစီကနေဝန်ဆောင်ကတစ်စိတ်တစ်ပိုင်းပြန်ရတာမျိုးရှိပေမဲ့ထိုင်းသွားရတဲ့အခါမှာပြန်ပေးရမှာဖြစ်ပါတယ်ဒါပေမဲ့တချို့ကြပြန်တော့လဲဘယ်လိုက်ရမှန်းကိုမသိလို့ပြန်မရသူလည်းရှိပါတယ်တချို့ကတော့အလုံးကရချင်တာကြောင့်ဝန်ဆောင်ကပြန်မယူပဲချွတ်ခွင့်ရမယ့်အချိန်ကိုသာစောင့်မျှော်နေသေးပါဒီထဲမှာအစိုးရကြောင်းအုပ်ဆရာဖြစ်ခဲ့မှုတဲ့ဦးအောင်ဆန်းဝင်းလည်းအပါအဝင်ပါသူကလည်းပွဲစားသုံးဆင့်ခံပြီးမှအေဂျင်စီနဲ့ချိတ်မိပြီးပွဲစားစီဝန်ဆောင်က၁၀သိန်းပေးပြီးငွေချေစာချုပ်ချုပ်ထားတာဖြစ်ပါတယ်သူ့ passport ရဖို့ကိုလည်းအစင်စင်ကြံ့ကြတဲ့ဌာနဆိုင်ရာလုပ်ငန်းတွေကိုမလုပ်ချင်လို့တရားမဝင်ပွဲစားတူငှားပြီးလုပ်ခဲ့တာပါအစိုးရစီမှာကိုယ်တိုင်လုပ်ရင်အများကြီးတက်တာမှတည်ပေမဲ့ပွဲစားကို၁သိန်းပေးပြီးလုပ်ခဲ့တာဖြစ်ပါတယ
်ဆိုလိုတဲ့ဘေးအောင်ကြော်ဘေးငွေတော့ပေးရတယ်ဥပမာကိုတိုးပြီးတော့လုပ်မယ်ဆိုရင်တော့လေငါတော့လို့ပြောတာပဲကိုကတို့လို့မကြိုးစီရင်ကြားလဲကြားလဲပြီးတော့မာပြီးများတယ်အဲဒီမှာရှိတဲ့ပွဲစားအမှကြိုးစီရင်ပြည့်တယ်ပြတ်တယ်ကဏ္ဍဆိုင်ရာဒီဝန်ထမ်းတွေရလည်းပဲသူတို့ရဲ့လစာအနေထားနဲ့ဒီပွဲစားနဲ့အကုန်ထိတ်ကြတာကိုနေရာတိုင်းမှာညီနည်းနေရာမဆိုပွဲစားနဲ့မကင်းဘူးခင်ဗျအဲမှာရှိတဲ့ဝန်ထမ်းတွေကပွဲစားမျက်နှာမြင်လာနဲ့ဒီတဲ့ပတ်သက်တဲ့ပုံစံတွေကိုအရင်လုပ်ရမယ်အရင်လုပ်ပြရမယ်ဆိုတော့သူပြနေပြီလေ
ဟုတ်
သူတို့လည်းအကျုံမြအားလုံးခွဲဝေပြန့်ယူကြတာကိုအဲတော့ပြေကတည်းကနေရလာမှာဆိုတော့တရက်သုံးရက်တောက်မဲ့စားဆိုတရက်နဲ့ပြတ်မဲ့ဆိုလို့ရှိရင်ပြေးလိုက်ကွာကြာကွာပြေးပြေးလိုက်တာပေါ့တသိန်းကွာရောပြန်ပြန်ဖြင့်ပြီးရောတာပဲ
သူစာချုပ်ချုပ်ပြီးတာနဲ့တွားရတော့မယ်ဆိုတာကြောင့်မိတ်ဆွေတွေတော့နှုတ်ဆက်ပွဲလုပ်ခဲ့သေးတယ်လို့ဦးအောင်ဆန်းဝင်းကပြောပါတယ်အဲ့ဒီကလေးကမချွတ်ရတော့ပဲစောင့်နေတာ6လလောက်ရှိနေပါပြီသူကတော့ပြန်အန်းခွင့်မလိုချင်ပဲချွတ်ခွင့်ရရင်အမြန်ဆုံးချွတ်ဖို့သာဆန္ဒရှိနေရပါဝန်ဆောင်ကများနေတာကိုအများစုကတော့သူ့လိုပဲလက်ခံကြလိမ့်မယ်လို့သူကအခိုင်အမာကိုပြောပါတယ်။ဝန်ဆောင်ကပို့ပြီးပေးနေရတာဟာထိုင်းသားမဲ့အလုပ်သမားတွေကြားအဖြစ်များပြီးတော့တခြားမြန်မာကအသွားများတဲ့ဂျပန်နဲ့မလေးရှားသွားမဲ့သူတွေလည်းကြုံနေရပါတယ်။အစိုးရကဂျပန်အကျွတ် US ဒေါ်လာ2800နဲ့မလေးရှားအကျွတ် US ဒေါ်လာ850ကိုသတ်မှတ်ထားတာပါ။အလုပ်သမားအရေးဆောင်ရွက်ပေးနေတဲ့ CDUM ရဲ့ရွှေ့ပြောင်းအလုပ်သမားဌာနကတော့ဝန်ဆောင်ကပိုကောက်တဲ့ပြဿနာအပါအဝင်အလုပ်သမားပွဲစားနဲ့အေဂျင်စီအကြားပြဿနာ100ကျော်ကိုနှစ်စဉ်ဖြည့်ရှင်းပေးနေရပါတယ်။2019ခုနှစ်က183မှုဖြည့်ရှင်းပေးခဲ့ရပြီး2020မှာတော့145မှုရှိတယ်လို့ CDUM ရဲ့ရွှေ့ပြောင်းအလုပ်သမားဌာနကကိုဟိန်းလက်ကပြောပါတယ
်။အခုဖြည့်ရှင်းနေရတဲ့အဲ့လိုမှုတွေပါပဲ။ဒါကြောင့်ဟိုတသိန်းကျော်တော့နံပါတ်ထိုးခိုင်းတာရှိတယ်။ကျွန်တော်တို့ကတော့ဘာဖြစ်လို့လဲဆိုတော့တကယ်ပေးရတာ100သိန်းဒါအတရတမနံပါတ်ထိုးခိုင်းတာလေ။မထိုးရင်မသွားရဘူးဆိုတဲ့ဟာမျိုးပြောပြီးတော့မှသူကထိုးခိုင်းတာဖြစ်တဲ့အတွက်ကြောင့်တော့ကျွန်တော်တို့ကတော့ဥပဒေပေါင်းဘဲကနေပြီးတော့ပြီးဆုံးမဲ့ဟာမျိုးကိုနဲ့ပဲပြန်ပြီးတော့ဖြည့်ရှင်းပေးရတာညီရည်ကြီးတမတ်ဝင်ဆောင်ကလည်းတော့ပို့တာမှန်တယ်ဒါပေမဲ့အခုပြောနေတဲ့70သိန်း70သိန်းကြီးရောက်တာတော့နည်းတယ်ဘာလို့လဲဆိုတော့ပွဲစားအဆင့်ဆင့်ကနေလာတဲ့အတွက်ကြောင့်အဲ့ဒီလိုဟိုကောက်ခံတဲ့ကြီးနှုန်းကြီးကပို့ပြီးတော့များသွားတချို့ဆိုရင်ဒီဒီတယောက်သွားဖို့ပွဲစား50 60လောက်ရှိနေတော့အမှန်တည်းသုံးနေတဲ့တော့ဖြစ်သွားပြီဆိုတော့ဒါတွေလည်းမသွားပြန်မှတိအချကျူတင်ပြင်ဆင်ပြီးတော့လိလာဖို့လိုတယ
်တရားဝင်မှတ်ပုံတင်ကြတဲ့ပြပအလုတ်ကန်ရှာဖွေရေးအေဂျင်စီကလက်ရှိမှာ300ကျော်ရှိနေရပါအလုတ်သမားအပေါ်ခေါင်းပုံဖြတ်ပြီးအေဂျင်စီရဲ့ဘက်ကတာဝန်ယူမှုမရှိရာဟာအရင်အချက်အေဂျင်စီအရေးကြွက်တွေများလာတာကြောင့်လို့ကိုဟိန်းလက်ကပြောပါတယ်
Two way shame big one song up book out there Kisarego, a load of my Louis Mujijayene, Pidu in a Wunjitana, a young neighbor would go hang laga.
Hello, the man Wunjitana, I mean, never you get easy, you get easy, you get easy, you get easy, you mean. Paris can all be on a little bit, you know, that the two kids in a kid, eh? Any kids in that part of your general Bacan is your general kids in like it. Who are the agents? Yeah. ကိုယ်တိုင်လည်းဟိုကျွန်တော်ရုံးမှာခေါ်ရှင်းတယ်ဝန်ခံတယ်ပေါ့ဗျာကိုတင်းဝဲယူတယ်လို့သူကပေါ်တယ်ဒါပေမဲ့တက်ဆိုင်ရာဝန်ကြီးဌာနစစ်ဆေးပြီးတဲ့အချိန်မှာဒီအေဂျင်စီတွေလည်းအရေးယူတာမရှိတယ်လို့တက်ဆိုင်ရာအလုပ်သမားတွေလည်းပြန်လည်ဖြည့်ရှင်းပြီးတာမရှိဘဲနဲ့ဟိုအလုပ်သမားကိုဟိုပွဲစားဖို့ပဲဟိုအလုပ်သမားကိုပြန်ပြီးတော့တရားစွဲခိုင်းတဲ့ဟာမျိုးကြီးလည်းရှိတယ်အလုပ
ကဝန်ဆောင်ကပို့ယူနေကြတယ်လို့သုံးသပ်ပါတယ်။ထို့အတန်ကတော့အလုသမားတချို့စီကနေသူတို့ချိတ်ဆက်ခဲ့တဲ့ပွဲစားတွေနဲ့အေဂျင်စီရဲ့ဖုန်းနံပါတ်ကိုကြောင်းကြည့်ခဲ့ပေမယ့်သူတို့ငွေတွေဆုံရှုံးမှာနဲ့ထိုင်းသွားခွင့်မရတော့မှာကိုစိုးရိမ်တာကြောင့်တောင်းမရခဲ့ပါဘူး။ထိုင်းသွားဖို့စောင့်မျှော်နေစေမအုံမှာကတော့
ဟိုအော်သွားလို့သွားရညာဆိုပြီးဆောင်းရင်းဆောင်းရင်းနဲ့ပဲလာရည်လဲကြားလာပြီးမှအဲ့လိုမျိုးပေါ့နော်။ညီမတို့အခုခဲထားရတော့ဘလို့လဲ။အော်ငါတို့ဟိုလမ်းနေခွင့်လို့သွားပြီဆိုရင်တော့ဆက်နိုင်မှာပေါ့အခုဒီလိုလားတွေကြာပြီဆိုတော့ဒီအတိုးတွေရောအရင်တွေရောပေါင်းလိုက်လို့ရှင်လို့ရှင်လဲကိုကနေတော့မှာမဟုတ်ဘူးအခုညီမတို့သွားခဲ့တော့ရှင်တော့မှမတနေ့ကျော်နှစ်နှစ်လောက်ကလှုပ်ဆက်ရတော့မသိမှာကို့အတွက်စုမယ်ဟာညီရတော်လှုပ်ကြည့်သူဖြစ်သွားပြီ
အခုတင်ဆက်ပေးခဲ့တဲ့စီဇန်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီစီဇန်ကိုတင်ဆက်ပေးခဲ့တာကတော့ဒို့အတန်ကအေးအောင်ဇာနီနဲ့ Diane James တို့ဖြစ်ပါတယ်ဒို့အတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio စီဇန်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္လာနေ့နဲ့6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
မြန်မာရေးရဆင်းရဲကန်းအစီအစဉ်ကနေကြိုဆိုလိုက်ပါရစေ။မြန်မာနိုင်ငံမှာ2020အတွင်းရွေးကောက်ပွဲကျင်းပပြီးသီးခဲ့တာနှစ်လကျော်ဆိုတဲ့အချိန်တစ်ခုကိုရောက်ရှိနေပြီဖြစ်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲနဲ့ပတ်သက်တဲ့အငင်းပွားမှုတွေ၊စောရကတက်မှုတွေကတော့ဒီကနေ့အချိန်ကြီးရှိနေတဲ့ဖြစ်ပါတယ်။သူတို့ပြင်တော့တက်မတော်အနေနဲ့ရွေးကောက်ပွဲရဲ့ဆင်းနေကိုစစ်စစ်ပြီးတော့မှသဘောထားထုတ်ပြန်မှုတွေလုပ်ဆောင်တာ၊ကြော်သူရွေးကောက်ပွဲကော်မရှင်အနေနဲ့ရွေးကောက်ပွဲဆိုင်ရာပြဿနာတွေကိုဖြေရှင်းပေးဖို့တောင်းဆိုတာ၊နောက်တစ်ခါဒီပြည်အောင်လွတ်တော်ခေါ်ယူပြီးတော့ရွေးကောက်ပွဲဆိုင်ရာပြဿနာတွေကိုဖြေရှင်းဖို့တောင်းဆိုတာတွေလည်းရှိခဲ့ပါတယ်။စတက်မလော်အနေနဲ့ရွေးကောက်ပွဲမှာထားတဲ့သဘောထားဒီရွေးကောက်ပွဲရလဒ်ကိုရှုမြင်ပုံတွေဟာဒီရွေးကောက်ပွဲအရာဖြစ်လာမဲ့လာမဲ့လွတ်တော်ဆိုရနဲ့တက်မလော်ရဲ့ဂျားကဆက်ဆံရေးပေါ်မှာဘယ်လိုကြိုးတက်ရမှုတွေရှိလာနိုင်မလဲဒါ့အပြင်နိုင်ငံရေးပါတီမဟုတ်တဲ့တက်မလော်အနေနဲ့ရွေးကောက်ပွဲရလဒ်တွေကိုဒီလိုစောရကတက်ဖို့ခွင့်ရရှိပါသလားဒါတွေကိုဒီတစ်ပတ်ဆွေးနွေးကမ်းစီစဉ်မှာဆွေးနွေးသွားကြမှာဖြစ်ပါတယ်ပရပဝင်ဆွေးနွေးပြဖို့တဲ့ဖိတ်ခေါ်ထားတဲ့သူနှစ်ဦးရှိပါတယ်ဖိတ်ခေါ်ထားတဲ့သူနှစ်ဦးမှာတူကတော့တင်ကြားရေးဝန်ကြီးဟောင်းတူဖြစ်ပြီးတော့နိုင်ငံရေးလေးလာသုံးသက်သူတူဖြစ်တဲ့အငယ်ဦးရထုတ်ဖြစ်ပါတယ်။နောက်တစ်ခါဒီစည်ရင်းနိုင်ငံရေးလေးလာသုံးသက်သူတူဖြစ်တဲ့ဆရာဦးမမောင်စုဖြစ်ပါတယ်။ဆိုတော့ဆရာအားလုံးပဲမင်္ဂလာပါခင်ဗျာ။ဟုတ်ကဲ့ကျွန်တော်တို့ဒီလက်ရှိအချိန်မှာတော့ကျွန်တော်တို့ဒီရွေးကောက်ပွဲကပြီးဆုံးသွားတာဒီနှစ်လကျော်လောက်ရှိပြီဆိုပေမဲ့လည်းရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီစောရကတက်မှုတွေနောက်တစ်ခါဒီရွေးကောက်ပွဲနဲ့ပတ်သက်ဝေဖန်မှုတွေကလည်းပြီးဆုံးသေးပါဘူး။သူတစ်ပြင်းတော့ဒီတက်မတော်အနေနဲ့ဒီရွေးကောက်ပွဲမဲဆင်းခဲ့သူတို့စီတဲ့တွေ့ရှိချက်တွေကိုသဘောထားထုတ်ပြန်တာတွေရှိတယ်။နောက်တစ်ခါဒီရွေးကောက်ပွဲကော်မရှင်နဲ့ဒါတွေကိုဖြည့်ရှင်းပေးဖို့တောင်းဆိုတာတွေရှိတယ်ပေါ့။နောက်ဆိုတိုင်ထဲမှာပဲသူတို့ဒီလွတ်တော်ခေါ်ယူပြီးတော့ပြောင်းလွတ်တော်ကနေပြီးတော့ဒီရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုဖြည့်ရှင်းပေးဖို့ဒီလွတ်တော်ခေါ်ဖို့တောင်းဆိုပေးမယ်လေဒါ။ဒါပြောင်းလွတ်တော်ကတော့လွတ်တော်ခေါ်ဖို့မရှိဘူးတုံ့ပြန်တာတွေရှိပါတယ်။ဆိုတော့လက်ရှိနိုင်ငံရေးအခြေအနေမှာတော့ဒီတက်မတော်အနေနဲ့ရွေးကောက်ပွဲအပေါ်မှာတစုံတရာလက်ခံနိုင်ဖို့အတွက်ကိုသူအခြေအနေတခုမသိရှိသေးဘူးဆိုတော့လက်ခံလဲဆိုပေမဲ့လည်းဒီခါမှာဒီရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုဖြည့်ရှင်းဖို့တောင်းဆိုနေတာတွေသဘောထားထုတ်ပြန်နေတာရှိပါတယ်
ဒီတက်မတော်အဖွဲ့အစည်းအနေနဲ့ဒီရွေးကောက်ပွဲအပေါ်မှာဒီလိုမျိုးလှုပ်ဆောင်နေတာပေါ့ဒီရွေးကောက်ပွဲပေါ်မှာစီစဉ်နေတာရွေးကောက်ပွဲမဲဆင်းနေကိုလိုက်ပြီးတော့ဒီစီစီပြီးတော့ထုတ်ပြန်နေရတယ်ဘာကိုရွေးချက်ရှိရလို့ဒီအကြံဉာဏ်ရမယ်ဆရာတို့နားလည်လို့ရအောင်လူကြီးစားလာမျိုးရှိမယ်ဆိုတော့ကျွန်တော်အမြင်ကတော့ဟိုတက်မတော်ရဲ့ထုတ်ပြန်ချက်တွေကနေသုံးသပ်မယ်ဆိုတော့တကတော့သူ င်ဟာရွေးကောက်ပွဲရလတ်ကိုလက်မခံဘူးလို့ပြောတာမဟုတ်ဘူးအဲရွေးကောက်ပွဲရနဲ့ပတ်သက်လို့ရှင်တော့ဒီမဲစည်းနေမှာတော့တန်တရားဖြစ်ပေါ်ရရှိစီရတယ်လို့ပြန်လဲစစ်ဆေးပေးတယ်လို့တောင်းဆိုနေတယ်လို့ကျွန်တော်မြင်ပါတယ်ရွေးကောက်ပွဲရလတ်ဒီခုလုံးကိုလက်မခံမနဲ့ညင်းဆုံနေတာတော့မဟုတ်ပါဘူး
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အငယ်ဦးမောင်စိုးအနေနဲ့ပေါ့ဒီတပ်မတော်ရဲ့လက်ရှိဒီရွေးကောက်ပွဲပေါ်မှာဒီလှုပ်ဆောင်နေတဲ့သဘောထားတွေကဟိုသူ့ရဲ့ဒီအနှစ်သာရအပြင်ဘာတွေရွေချက်တွေရှိနိုင်တယ်လို့ယူဆတယ်ခင်ဗျာ
ညရွေးကောက်ပွဲဆိုတာကကျွန်တော်တို့ရွေးကောက်ပွဲကဘယ်အခြေခံဖြစ်လာတယ်ဆိုတာသိရမှာပေါ့ကျွန်တော်တို့လက်ရှိရွေးကောက်ပွဲက2008အခြေခံဥပဒေအောက်ကဖြစ်လာတဲ့ရွေးကောက်ပွဲပါ2008အခြေခံဥပဒေဆိုတာလည်းတပ်မတော်ရေးဆွဲခဲ့တဲ့ဥပဒေပါတော့သိတာနော်အဲ့တော့ရွေးကောက်ပွဲမှာတမန်တော်နဲ့ပတ်သက်တဲ့ထူးထူးပဲပုံမှန်လည်းအများကြီးပဲအဲ့တော့ရွေးကောက်ပွဲ2008ခြေကံဥပဒေလေးလာဆိုရဆိုရင်2008ခြေကံဥပဒေထဲမှာတမန်တော်ဆိုရင်ဝါရာကိုပေါ်ပြတာအချိန်119ချိန်ရှိအဲကြံတဲ့ထက်ခါထက်ခါပေါ်ပြတဲ့ဝါရာတွေဆိုတော့အချိန်40လောက်ပဲရှိတဲ့ဝါရာဒုတိယအများဆုံးနှစ်ခုဆိုနော်အသုံးစားလို့ပုံများတယ်သူကဝါရာကိုပေါ်ပြတာဆိုတော့အထူးပြုထားတာညားတာအဲ့တော့ဒီပုံမှန်အားလုံးကိုထိုးလိုက်ရင်သူကဘာသွားတွေ့ရလဲဆိုတော့2008အခြေခံဥပဒေထိမ့်သိမ့်ကာဝယ်စောင့်ရှောက်သူကတမတော်ဖြစ်တယ်ဆိုတော့ဖော်ညွှန်းတာဒါအဲ့သူ့ရဲ့အနှစ်သာရအဲ့တော့ဒီ2008အခြေခံဥပဒေကိုထိမ့်သိမ့်ကာဝယ်စောင့်ရှောက်တာတမတော်တာဝန်ဖြစ်တယ်ဒါကြောင့်မလို့ဒီအောက်ကပေါ်လာတဲ့ရုပ်ောက်ပွဲအပါအဝင်တိစအဝဝခင်းကြုံမှုတမတော်မှာတာဝန်ရှိရဲ့သူခံယူတဲ့အခြေခံပေါ်မှာဒါပေါ်လာအဲ့တော့ဒါကမလို့တင်မှုမှားတယ်မှန်တယ်ဆိုအငင်းပွားမှုတွေတော့ရှိတာပေါ့ဗျာကျွန်တော်တခြားနိုင်ငံကဒီမိုကရေစီစံနှုန်းအနေနဲ့သွားကြည့်လို့ရမကြိုက်ဘူးကြိုက်တယ်ရှိသို့တော်လည်းကျွန်တော်တို့သတိပြုရမှာတော့2008ခေတ်ကဥပဒေဆိုတာတမရဆွဲထားတာဖြစ်တယ်အဲ့တမရခန့်ကဏ္ဍကြီးတယ်နော်အဲ့အောက်မှာဖြစ်နေတဲ့ဒီကိစ္စလည်းဖြစ်တယ်ဆိုတော့သဘောပေါက်
ဟုတ်ကဲ့ဟုတ်ကဲ့ဆရာဟိုကလေဒီတခုပဲကျွန်တော်ထပ်ပြီးတော့မှဒီဟာနဲ့ပဲဆက်ဆက်လို့နေချင်တာကဆိုတော့တမတော်ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာတော့တမတော်ရဲ့ခန့်ကဏ္ဍတွေကတော့တော်တော်လေးကိုဆရာဆွေးနွေးပေးဆိုလို့ပါတာပေါ့နော်ဆိုတော့ဒီပိုင်းလေးမှာကျွန်တော်ပြန်ကြည့်ရတဲ့အခါကျတော့ဒီတမတော်ဆိုတာနိုင်ငံရေးပါတီလည်းမဟုတ်ဘူးရွေးကောက်ပွဲမှာလည်းဒီဟိုဟာဒီမဲပေးသူအနေနဲ့ပါဝင်တဲ့အခြေအနေတော့ရှိရဒါမဲ့လေဒီနိုင်ငံရေးပါတီတည်းရဲ့မဟုတ်တဲ့အတွက်ကြောင့်ဆိုတော့ဒီတမတော် institution အနေနဲ့ကရွေးကောက်ပွဲအပေါ်မှာဒီလိုမှတ်ချက်တွေပြုတာရွေးကောက်ပွဲရဲ့ဒီဟိုဟာရွေးကောက်ပွဲအခြေအနေအပေါ်မှာဝင်ရောက်ပြီးတော့မှသူတုံးသက်ပြောဆိုတာတွေဒီဒီကျွန်တော်လာသွားမဲ့ဒီရှေ့ဆက်သွားမဲ့အခြေအနေပေါ်မှာဘယ်လိုမျိုးကြိုးတရားမှုတွေရှိနိုင်မလဲဒါအပေါ်မှာဆရာအငယ်ဥပမာအောင်ဆိုအရင်ဆုံးဆွေးနွေးပြပါဦးဘယ်လိုမျိုးရှိမြင်လဲခင်ဗျာ
ဆိုတော့ဒါကသင့်တယ်မသင့်ဘူးဆိုတာကလူပုဂ္ဂိုလ်တယောက်ကအမြင်ဖြစ်မယ်နိုင်ငံရေးပါတီတစ်ခုရဲ့အမြင်ဖြစ်မယ်ဒါမဲ့တက်ကနေပြီးတော့အခုလုံနေတာကတော့တက်မလို့ဒီဒီရွေးကောက်ပွဲကိုနိုင်ငံရေးပါတီဘုတ်ပွဲဘာကြောင့်ဝင်လဲဆိုတော့ခုနကကျွန်တော်ပြောရချက်သူအဓိကကင်တာ2008အခြေခံဥပဒေထိန်းသိမ်းကာကွယ်စောင့်ရှောက်သူတို့ကင်တွယ်ထားတဲ့အတွက်ကြောင့်ဒီ2008အခြေခံဥပဒေအောက်မှာလုပ်တဲ့ညာအားလုံးရွေးကောက်ပွဲပါပေါ့အားလုံးဒီ2008အခြေခံနဲ့ညီမညီတို့ထိန်းသိမ်းကာကွယ်စောင့်ရှောက်ပြန်ရှိတယ်ဆိုတဲ့အခြေခံကသူလုံတာအဲ့ဒါမှားတယ်မှန်တယ်ဆိုတာကတော့နိုင်ငံရေးပါတီတို့ဘုတ်ပွဲကြီးရဲ့
ဟုတ်ကဲ့ဟုတ်ကဲ့ငွေရတဲ့ဘက်ဒီဘက်မှာဗာများဆင်းနေကြတာရှိမြတ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးမောင်သိုးပြောသလိုပဲလေ2000အမျိုးသားညီလာခံနောက်တစ်ခါအမျိုးသားညီလာခံမတိုင်ခင်မှာရှိတဲ့လမ်းပြမြေကို9ရက်ပေါ့နောက်ပြီးအမျိုးသားညီလာခံနောက်တစ်ခါကျွန်တော်တို့အဲ့ဒီကနေပေါ်ပေါက်လာတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာကတမ်မတော်ကနိုင်ငံရေးခန့်ကဏ္ဍနေသူအစဉ်စဉ်စုပ်ခွာဖို့အတွက်ဆွဲထားခဲ့တဲ့ဇန်ညွန်းပဲလေအဲ့ဒီဇန်ညွန်းကသူကတရားရဂိုင်တော့နေခု25ရဂိုင်တော့ကျန်တယ်အဲ့ရသူကသူ့ရဲ့ဇန်ညွန်တိုင်းပဲဟဲ့လားပြည်ခိုင်ပြိုးပါတီရောကျန်တဲ့နိုင်ငံရေးပါတီရော NLD ပါတီပဲလေ2012မှာဒီဇန်ညွန်ကိုလက်ခံပြီးတော့ဝင်ကနေတာ哦အဲ့တော့ तू ကဇန်ညွန်ရေးဆရာလည်းဖြစ်တယ်ဒါရိုက်တာလည်းဖြစ်တဲ့အခါကျတော့သူ့ဇန်ညွန်တဲ့မှာတရုတ်ဆောင်တဲ့သူတွေကို तू ဘဝင်မကြောက်ဆိုရင် तू ဝင်ပြောမှာပဲဒါကနိုင်ငံရေးပါတီနေနဲ့ပြောတာမဟုတ်ဘူးဖွဲ့စည်းပုံအခြေခံဥပဒေမှာအဲ့လိုပြောနိုင်ဖို့တော့ကိုသူ့ကိုကျွန်တော်တို့ကပေးထားခဲ့တဲ့ အခွင့်အရေးတွေပေါ်မှာခြေခံပြုမှပြောနေတာဒါမှမဟုတ်ဒီစားညှို့ညှင်းရှိနေသေးတယ်ဒီဖွဲ့စည်းပုံခြေခံဥပဒေရှိနေသေးတယ်ဆိုရင်တော့တမတော်ရဲ့အာပြောရေးဆိုခွင့်ရှိတယ်ဆိုတာကိုလက်ခံမယ်ပြောရေးဆိုခွင့်ကိုလက်မခံဘဲနဲ့ဒါမှမရဘူးငါတို့ကငါတို့လုပ်မယ်ဆိုရင်တော့ဟိုတင်းမာမှုအချိန်ကတကြောပြီးတကြောမြင့်တက်လာမှာပေါ့ဗျာကျွန်တော်တို့ဒီလိုပဲမြင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဆက်ဆက်လို့ပဲဒီကျွန်တော်တို့ဒီတမတော်ကဒီသားနိုင်ငံရေးပါတီကဒီလွတ်တော်ကိုယ်တိုင်တွေရောကနေပြီးတော့ဒီလိုရွေးကောက်ပွဲဆိုင်ရာဖိစားရက်တွေကိုဒီဖြေပြည်တော်လွတ်တော်ကနေဖြေရှင်းဖို့ဆိုပြီးတော့ဒီလွတ်တော်ခေါ်ဖို့တောင်းဆိုတာရှိခဲ့ပါတယ်ဆိုတော့ပြောလွတ်တော်ကတော့လွတ်တော်ခေါ်ဖို့မရှိဘူးဆိုပြီးပြန်လည်ပြီးတော့ဒီဟိုအကြောင်းပြန်လာရှိတယ်ပေါ့ဆိုတော့ဒီလိုလွတ်တော်ခေါ်ခြင်းမခေါ်ခြင်းလွတ်တော်မခေါ်တဲ့အတွက်ကြောင့်ဖြစ်လာနိုင်ခြင်းရှိတဲ့အကျိုးဆက်တွေကိုဗာရင်းများမြင်မိတာရှိတယ်ခင်ဗျာအငယ်ဥမ္မာဆိုဆက်လာဆင်းနေပြပါဦးမှန
်မှန်တော့ပြီးခဲ့တဲ့လွတ်တော်တွေမှာတော့ထုံးစံပေါ့နော်လွတ်တော်အပိတ်လောက်တော့နော်တွတ်တော့ပွေလို့ပြီးတော့ဒီတွတ်တော့ကာလာစစ်ရှင်းနေရတာကြည့်ဒီတစ်ခေါက်ကမလို့အပ်ဘူးဆိုပြီးတော့အဲ့သူကစူးပြိုင်ဘူးမလို့တဲ့ဖိစာနော်အဲ့မှာလည်းအမြင်ကွဲကြတာဘာဖြစ်လို့လဲဆိုတော့မလို့အပ်ဘူးဆိုတော့လုတ်တဲ့ချိန်မှာဒီယူကော့ဝဲကိစားပေါ့ပေါ့သူတိုင်ပြောစရာရှိတယ်ဆိုတဲ့အမြင်မှာတို့ရပွက်လို့ဖြစ်တာဒါပေမဲ့ကျွန်တော်မြင်တာကတော့ယူကော့ဝဲကိစားလို့တွတ်တော့ကိစားဆိုတော့အရေးကြီးတာကဒီ NA ဆိုရခေါင်းဆောင်ပဲနဲ့တက်မလို့ခေါင်းဆောင်ပဲပွက်တိုင်မှုကနော်လောဒီဟာတဖြည်းဟလာတဲ့ပြဿနာအူကြီးတယ်အာကျွန်တော်တို့2012မှာ NA ဆိုတာ NLD အနေနဲ့ယူကော့ဝဲဝင်တယ်။နောက်2015မှာယူကော့ဝဲထရီကော့ဝဲနိုင်အစိုးရဖြစ်တယ်။အဲ့လိုကြိုးကြောအမျိုးသားကြီးတရားစီနော်။ဒါပေမဲ့ပြီးခဲ့တဲ့နှစ်နဲ့သုံးနှစ်နောက်ကဒီထိပ်ပိုင်းကောင်းဆောင်မှုရဲ့တွစ်ဆုံတဲ့ပုံစံမတွေ့ရတော့ဘူး။အဲထချာရပါပါဒီနှစ်ကြံကြံမှာတခါတွေ့ရတယ်။နော်။အဲ့ဒီပွတ်တိုင်မှုကတဖြည်းဖြည်းမြင့်လာတယ်လို့ကျွန်တော်ကနော်။ခုနယူကော့ဝဲရန်လက်တို့ဘာလို့ဒီတောင်းတွတ်တော်တဲ့။ဒါဟိုအဲ့ထဲအကျိုးအကြောင်းချက်နော်တကယ်တမ်းပွတ်တိုင်းမှုမြင့်လာတာယူကော့ပွဲမတိုင်းတန်းလာတော့တယ်နော်ဒါတီးတာလာမြင့်အဲ့လိုယူကော့ပွဲပြီးတန်းလာမှာစက်တိုင်းမြင့်ရှင်းပွတ်တိုင်းမှုတစ်ဖြည်းမြင့်လာဒီလာရှိအဲ့လိုကျွန်တော်တို့ဒီကြက်တဲ့ကိုဘယ်လိုဖြစ်ရှင်းမလဲစဉ်းစားဖို့ဦးရည်ကြီးအဲ့လိုလို့စစ်ထားဦးဥပဒေချောင်းရပဲစဉ်းစားမှာကသုံးဖို့ဒါဒီကြက်တဲ့ဒီနိုင်ငံရေးကြက်တဲ့လို့ပေါ်တာနိုင်ငံရေးရှင်းမှာဒီနှစ်ခုကိုပုံပေါ်လို့လဲသုံးပြဖို့ဦးရည်ကြီ
းဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ငွေရွှေတို့ဒီပေါ်မှာဆင်းရဲပြပါအောင်ဒီလွတ်တော်ကိုခေါ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့
လွတ်တော်မခေါ်ဘူးဆိုတာကဗျာရှင်းပထမဆုံးပြောရအောင်ဩဂတ်လမှာဟာလာဒီလုတ်ခဲ့တဲ့လွတ်တော်တုန်းကလွတ်တော်ပြောင်းလွတ်တော်နိုင်ငံကလို့ပြည်သူတော်ဥက္ကဋ္ဌတော်ကဒါဟာနောက်ဆုံးလွတ်တော်ပါဆိုတော့သူတို့ပြောခဲ့တာမရှိဘူးပေါ့အဲ့တော့ဒီကြားထဲမှာလည်းကိုဗစ်ကြောင့်မလုံနိုင်တော့ဘူးဆိုရင်လည်းတကယ်ဖြစ်တင်တာကတော့ပါတီဟိုပါတီတွေနဲ့ရှိပြီးတော့မှဟာလာမလုတော့ဆိုတာမျိုးကိုကြိုတင်ညှိနှိုင်းဆောင်ရွက်တင်တာပေါ့တကယ်လို့ပါတီနေနဲ့မေးစရာရှိတယ်ဆိုရင်စာနဲ့ပဲမေးပါအဲနောက်ထပ်တော့မခေါ်ခင်မှာဒီမေးတဲ့မေးခွန်းနဲ့ပတ်သက်လို့အဖြေရအောင်လုပ်ပေးပါမယ်အဲလက်ရှိရှိနေဟိုဆွေးနွေးနေတဲ့ဥပဒေချမ်းတွေနဲ့ပတ်သက်လို့တော့နောက်ထပ်တော့မှဘလို့ဆက်ပြီးဆောင်ရွက်မယ်ဆိုတာမျိုးကိုညှိနှိုင်းဆောင်ရွက်တင်တာပေါ့အခုအဲ့လိုမလုပ်ဘဲနဲ့ဘာမှလည်းမပြောဘဲနဲ့အဲဂျုံးဆိုပြီးတော့မှတတိယကြိမ်လွှတ်တော်ပဲခေါ်မယ်ဆိုတဲ့အခါမှာတစ်ဖက်ကတော့ဟိုဒါကိုထောက်ပြပြီးတော့မှလွှတ်တော်ခေါ်ဖို့တောင်းဆိုတာတွေဖြစ်လာတာပေါ့ဆိုတာကတော့ဒီပြဿနာရဲ့အစကတော့ပြည်တော်စုလွတ်တော်ဒါရကတို့ပြည်သူတော်ဥက္ကဋ္ဌတို့အမျိုးသားတော်ဥက္ကဋ္ဌတို့ရဲ့လှုပ်ထုံလုံးဒီမမှန်ကန်တဲ့ကိစ္စအနေဖြစ်လာတာပေါ့နော်အဲ့တော့ဒါကနေဘာဆက်ဖြစ်မလဲလို့ကျွန်တော်ပြောတော့ဆရာခုနဥပမောင်စိုးပြောသူတို့ပဲအဓိကအင်အားစုနှစ်ခုဖြစ်တဲ့ဟာလာဒီတမတော်နဲ့ NLD ဂျာမတင်းမာမှုပို့လို့များလာမှာပေါ့နော်တင်းမာမှုများတဲ့အခါမှာဒါကိုဥပဒေကြောင့်တစ်ခုတည်းကနေကြည့်ပြီးတော့မှဂိုင်တွယ်နေမယ်ဆိုရင်တော့မဖြစ်နိုင်တော့ဒါနိုင်ငံရေးပြဿနာဖြစ်လာတာပေါ့အခု NLD အစိုးရလုပ်နေတာကဘာနဲ့သွားတူလဲဆိုတော့ဟို2010မတိုင်ခင်ကဟိုတမတော်အစိုးရနဲ့ NLD ဂျာမဖြစ်တဲ့ပုံစံမျိုးပဲ NLD ကလည်းသူဖြစ်ချင်တာတွေအကုန်လုံးကိုညှိနှိုင်းချက်တွေထုတ်ပြီးတော့တောင်းဆိုတမတော်အစိုးရလည်းဥပဒေရမလုပ်နိုင်ဘူးကွာလုပ်စရာမလိုဘူးကွာဆိုတော့ဘာမှမဖြစ်ရှိမနဲ့အကုန်လုံးပယ်ချပြီးနောက်ဆုံးကျတော့2010ရွေးကောက်ပွဲပြီးတဲ့အချိန်ထိဒီတင်းမာမှုရအချိန်မကုန်တဲ့ခါကျတော့ဥသိမ့်စိန်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီပြောင်းလဲကိုရှေ့ဆက်နိုင်မှုအတွက်တွဲဆုံဆွေးနွေးလမ်းကိုရွေးပြီးတော့မှသူနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ပြီးတော့အဖြေရှာတာပေါ့ဗျာအဲ့တော့အခုချိန်ထိကတော့ဒီနာဝတလုတ်ခဲ့တဲ့အစိုးရလုတ်ခဲ့တဲ့ပုံစံမျိုးပဲ NLD ကဒီတခြားနိုင်ငံရေးပါတီနဲ့တက်မလို့သူကဆက်ဆံနေတာဟုတ်ဒါပေမဲ့တကယ်ရွေးကောက်ပွဲအလွန်ကာလမှာအဲ့ဒါနောက်ထပ်တစ်ဆင့်ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုချောချောမွမ်းမွမ်းလုပ်ချင်နေဆိုရင်တော့တွေ့ဆုံဆွေးနွေးရေးကအပတခြားမရှိဘူးလို့ကျွန်တော်မြင်တယ်ဒီနေရာမှာအအောင်မကောင်းတာလည်းအတိုက်ခံပွဲတွေကတွေ့ဆုံဆွေးနွေးရေးတို့၃ပွင့်ဆိုင်၄ပွင့်ဆိုင်၆ပွင့်ဆိုင်တွေကိုအများအားပြောခဲ့တဲ့ဒေါန်ဆန်းစုကြည်နဲ့ NLD ပါတီကသူတို့လည်းအစိုးရဖြစ်တာရောတွဲဆုံဆွေးနွေးရေးဆိုတဲ့ဇာတ်ကိုသူတို့ပြောတဲ့ံကိုမကြားတော့ဘူးဖြစ်နေတာပေါ့ဗျာနော်အဲ့တော့ဒါကတော့လေအံ့ဩစရာကောင်းတဲ့တစ်ချက်ပဲ
Okay, okay, yeah. So, you know, the not a vision that you may want to go. So, you know, let's see, you know, you see, you know, you see, you know,
ตํารวจเนี่ยดีซวยะเตเนี่ยลําเมลွတ်တော်อติตริยะเจ๋งลွတ်တော်เนี่ยดิซวยะเตเนี่ยเสร็จสรรยีดิลွတ်တော်บ่ท้าได้ตัวบ่ท้าได้อ่ะบ่รู้ลွတ်ขึ้นน่ะเนี่ยสิดิบ่รู้จุตะยามุฤทธิ์สิน่ะเนี่ยสิดิสรุปอังเกงอุ้มหมองซวยเฉ็ดเนี่ยสะสนนี่ไปบ่ตํารวจเนี่ยดิซวยะเตเนี่ยเสร็จสรรยีดิลွတ်တော်บ่ท้าได้ตัวบ่ท้าได้อ่ะบ่รู้ลွတ်ขึ้นน่ะเนี่ยสิดิบ่รู้จุตะยามุฤทธิ์สิน่ะเนี่ยสิด အဲ့တော့ねခင်ယူလီပဲကနေညကောင်းဆောင်ကောင်းလာကျွန်တော်တရားလာလို့ရှိလို့ချင်ရတာတော့အောင်ဆန်းသူပြည်သူရတဲ့ကာဝေးသူပြည်ရောက်ဆုံးနဲ့တွေ့မှာကိစ္စပြီးတော့ပေါ်လာတော့เนาะဒါပေါ်မှာပြီးအချင်းနေမှန်မဲ့တော့ကျွန်တော်ကညင်လို့မရဘူးအာဒါဒီမိုကရေစီကြတယ်မကြဘူးဆိုတဲ့ဟာပြတ်တယ်ဒါပေမဲ့လက်တွေ့မှာအဲ့ဒီအချင်းခံမျိုးရှိနေတယ်ကျွန်တော်တို့ကလည်းဆက်အုပ်ရဲ့ထုတ်ပြောသူဒီ 2023年ဥလိမရှိဘဲနဲ့ကျွန်တော်တို့ရှေ့ဆက်သွားရင်အကြက်တဲနဲ့ရေဆမ်းပါသူတွေကိုဗစ်ကာလာတန်းနဲ့ရှိပြီလားနော်စီးပွားရေးရဲ့အကြက်တဲတွေရှိနေတယ်ကာလာမျိုးမှာကျွန်တော်နိုင်ငံရေးရလည်းအကြက်တဲတွေရှိနေတယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်ဘာကြီးတက်တာပို့ကြည့်တာနော်အခုကျွန်တော်တို့တချို့ကဒါကိုသဘောထားတာဒါပါလဲဆိုတော့ဥပဒေဆိုင်ပြဿနာဥပဒေရဲ့ဖြစ်ရှင်းသွားမယ်ကျွန်တော်မျက်နှာဥပဒေ နော်ဒီဟူတက်နဲ့ဒီအနေရင်းနဲ့ချာပြဿနာဥပဒေပြဿနာကျွန်တော်နားငငယ်ပြဿနာကျွန်တော်ငငယ်ချက်တဲ့ပြဿနာဒါဟုတ်ကျွန်တော်တို့ပြဿနာဆွေးနွေးနေနေဖြည့်ရှင်းပြီးကြော်လွှမ်းနိုင်မှာအဲ့တော့နှောင်းရှိခြေခံဥပဒေမှာကာလုံဆိုပါတော့နော်အာတစ်ဖက်ကောင်းဆောင်နဲ့တစ်ဖက်ကောင်းဆောင်နဲ့ပြဿနာမှုနဲ့သူတို့လည်းအဲဒီဆိုဘက်ကကာလုံကပါဝင်တဲ့အကျူစာမမြတာဘူးပါဘူးဆိုတော့သူယူဆတဲ့အချိန်မတွေ့ဘူးပေါ့မတွေ့ရင်တခြားနေရာတူလည်းမရှိဘူးဖြစ်နေနော်ပြည်ဆောင်ဆွေးနွေးအဲ့တော့ပြည်ဆောင်ဆွေးနွေးဟာမရှိလေသူကချက်တည်းကြီးလာဖြစ်နေအဲ့တော့ခုနဆရာဦးရဲ့ဆိုပြောသလိုပဲကျွန်တော်ဒီနေ့ကာလမှာပြည်ဆောင်ဆွေးနွေးရေးသည်ဒီအချက်တည်းဖြစ်ရှင်းမှုအဖြေဖြစ်နိုင်မလို့ပဲကျွန်တော်ထင်တယ်ဘုံမလို့ဆိုလို့ရှိရင်အဲ့ဒီရွေးကောက်ပွဲဟိုဝင်မို့ဖိခေါ်လိုက်တယ်2017ကာလအရင်ကာလလိုပဲတင်မမှုတွေပြင်ထန်လာလို့ရှိရင်အကျိုးဆက်ကတော့ကျွန်တော်တိုင်းပြီးတော့အဆောင်ကျက်တဲတဲမှာပြန်ရောက်ပါဟုတ်က
ဲ့ဟုတ်ကဲ့ငွေပြည့်အတွက်ချက်တော့ဆွေးနွေးပြီးပါအောင်ဒီပေါ်မှာ
ဟိုကျွန်တော်တို့ကဟိုဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့တွားတဲ့အခါမှာဒီဖွဲ့စည်းပုံအခြေခံဥပဒေကဒီအနှစ်သာရကိုကျွန်တော်တို့ကနားလည်ဖို့လိုတယ်အဲ့ဒါကဆွဲခဲ့တဲ့တမတော်ဆိုရတာဘာလို့ဆွဲခဲ့တာလဲဆိုတော့အဲ့ဒါဒီမိုကရေစီကိုစစ်စစ်အတွင်ကူးပြောင်းရမယ်အဲ့လိုတွားတဲ့ခါမှာဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုသူကရန်တရားဖြစ်နေတုံးမယ်ဆိုတော့အဲ့လိုရှင်းဆက်ဖို့ဆိုရင်လည်းတက်မတော်နဲ့ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်နဲ့ပေါင်းပြီးတော့လုံးမရှေ့ကိုတွားလို့ရမယ်ဆိုတော့လိုအပ်တဲ့ပြုရင်ပြောင်းလဲမှုတွေပေါ့နော်အခြေခံဥပဒေဆိုင်ရာပြုရင်ပြောင်းလဲမှုတွေလုပ်လို့ရမယ်ဆိုတော့အခင်းချင်းကိုသူကထားပစ်ခဲ့တာအဲ့တော့ထားပစ်ခဲ့တဲ့ခါကျတော့အဓိကအင်အားစုကြီးဖြစ်တဲ့ဟဲ့လားအများစုနိုင်ငံရှိထားတဲ့ NLD ပါတီနဲ့25ရှိနေတဲ့တက်မတော်ကြားမှာမပြေလည်ဦးဆိုရင်အဲ့ဒါဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အဓိကကြတဲ့အခြေခံဥပဒေဆိုင်ရာကိစ္စတွေနောက်အခြေခံဥပဒေနဲ့ကိစ္စဆက်ဆက်ပြီးတော့လုပ်နေတဲ့ရင်းချမ်းရေးတို့နိုင်ငံရေးစုနောက်တိုင်းသားနိုင်ငံရေးစုတို့တို့အားလုံးကအဆင်မပြေနိုင်ဘူးပေါ့ဗျအဲ့တော့အဲ့လိုအဆင်မပြေနိုင်တော့ဘာဖြစ်လာမလဲလို့မေးရင်နိုင်ငံရေးမတည်ငြိမ်လို့ရှိရင်ကျွန်တော်နိုင်ငံမှာကိုဗစ်လွန်ကာလမှာအဓိကအရေးကြီးဆုံးလိုအပ်ချက်ဖြစ်တဲ့စီးပွားရေးနယ်လမ်းထူဖို့အတွက်ပြည်ရင်းပြည်ပရင်းနှီးမြှုပ်နှံမဲ့လူတွေလက်တော့မှာပေါ့ဗျလက်တွန်းတဲ့ခါကျရင်ကျွန်တော်နိုင်ငံကနိုင်ငံရေးအချက်အလက်ပြင်ကိုစီးပွားရေးအချက်အလက်ပြင်ထပ်ပြီးတော့စောင်းနေမှာလို့ဒါမှမဟုတ်ကျွန်တော်တို့ကဒါကဟဲ့လားဖြစ်ခဲ့တဲ့အကြောင်းတွေဖြစ်ခဲ့ပြီးတက်တည်ပြတဲ့လူတွေတက်တည်ပြပြီးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဒါကိုဥပဒေကြောင်းကအဆင့်ကနေကိုနိုင်ငံရေးစွန့်စွန့်အဆင့်ကိုပြောင်းပြီးတော့အလုပ်လုပ်မှရမယ်2017တုန်းကဦးသိန်းစိန်အဲ့လိုစဉ်းစားခဲ့လို့ဒေါအောင်ဆန်းစုကြည်တို့ NLD တို့2012မှာလွတ်တော်တဲ့ရောက်ပြီးတော့ဒီနိုင်ငံရေးခင်းကျင်းပေါ်ရောက်လာတာဗျအဲ့ဒါလည်းမမေ့ဘူးလို့တယ်ဟိုတော့နဝတထားခဲ့တဲ့နိုင်ငံသူတို့နိုင်ငံစီဝိုင်းပြင်ပေါ်မှာထားရင်သူတို့က2015ရွေးကောက်ပွဲမှာလည်းဝင်ပြန်ရစရာအကြောင်းမရှိဘူးဒီလိုပဲဘေးကနေဂျန်ဖြစ်ပြီးတော့မှမြန်မာနိုင်ငံကြီးကဟိုဂျန်ဖြစ်တဲ့နိုင်ငံကြီးပဲဖြစ်နေမှာဗျအဲ့တော့အဲ့ဒါကိုအဆုံးသတ်တဲ့လူကအဆုံးသတ်ခဲ့ပြီးနောက်တစ်ခါပြန်မဖြစ်အောင်လို့ဖို့ကဒေါ်ဆန်းစုကြည်နဲ့ NLD ပါတီမှာလည်း တာဝန်ရှိတယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီချိန်ဆွေးနွေးကြရအောင်2မိနစ်လောက်ကြာပါသေးတယ်ဆိုတော့နောက်ဆုံးမေးခွန်းလေးပေါ့ဟိုမြခတ်တလူလေးဖြည့်ပေးပါအောင်ကျွန်တော်တို့ခုလက်ရှိချိန်မှာကျွန်တော်တို့ဒီအချို့လဲစိုးရင်ကြတာရှိတယ်နောက်တစ်ခါဒီသတင်းမားတွေဖြန့်ကြတာလည်းရှိတယ်ပေါ့တစ်ပတ်အင်အားစုတွေကနေပြီးတော့မှဆိုတော့ဒီလိုတင်းမာမှုတွေဆက်သွားနေလို့ရှိရင်ဒီတက်မတော်ကအာနာသိန်းရဲ့ရှင်နေမျိုးတော်ရောက်နိုင်တယ်ဆိုပြီးတော့စိုးရိမ်လာတယ်ရှိရဲ့နောက်တစ်ခါဒီသတင်းမားတွေဖြန့်လာတယ်ရှိရဲ့ဒါဒီစိုးရိမ်မှုတွေပေါ်မှာအငယ်ဘလူးညာဟိုရှုမြင်တာမျိုးရှိတယ်ဆိုတော့အငယ်ဦးရွှေတို့တစ်ချက်ဆွေးနွေးပေးပါအောင်ဒီပေါ်မှာအဆုံးသက်လေ
းအာနာသိန်းမှုဆိုတဲ့အဆုံးဆုံးကိစ္စမျိုးတွေဖြစ်ဖို့ကတော့အလားအလာအလွန်နေတာပေါ့နော်အလွန်နေတယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့ဒီမှာတော့ကျွန်တော်ဗာလေးစကားတစ်ခွန်းတော့ပြန်ပြီးတော့သတိရပြီးတော့ပြန်ပြောခြင်းလဲဆိုတော့ဟလာနာဝတအစိုးရနိုင်ငံအစိုးရလက်ထက်တုန်းကတွဲဆောင်ဆွေးနွေးတောင်းဆိုတဲ့ခါမှာတက်မတော်ဆိုးဘက်ကခဏခဏညင်းပြတဲ့ခါမှာဒေါ်စန်းစုကြည်ကအများကြီးပြောတယ်လေတွဲဆောင်ဆွေးနွေးရေးလားပြတ်သုံးရေးလားမြန်မာနိုင်ငံတိုးတက်ဖို့ဆိုတော့တခုရွေးမှရတော့မယ်လို့အများကြီးပြောလို့ရှိတယ်ပေါ့နော်အခုလည်းအဲ့ဒီစကားလေးတော့ကျွန်တော်ပြန်ကြားရောက်နေတော့ပဲကျွန်တော်ပြောချင်ပါဟုတ်ကဲ့
အငယ်ဦးမောင်တို့အဆုံးသက်လေးဆွေးနွေးပေးပါဦ
းလက်ရှိအချက်တဲကိုကြော်ဖို့ဆိုလို့ရှိရင်ကျွန်တော်အမြင်ကတော့ကျွန်တော်တွဲဆောင်ဆွေးနွေးလမ်းအောင်လိုက်မှလားဘုံမို့လူမှုကွန်ရက်မှာဝိုင်းရံသူတွေပြောနေတယ်ပေါ့ကဒီဘက်ကဝိုင်းရံသူတွေကအာဏာသိမ်းတယ်ဟုတ်ကဲ့ဝိုင်းရံသူကလည်းငါတို့ကလူလူအင်အားရှိတယ်တစ်ဖက်ကိုပြုတ်တိုက်ပလိုက်မယ်တွန့်ချပလိုက်မယ်ဆိုလို့ရှိရင်တော့ဒါသုံးစားပေါ့တိုက်ခံလမ်းကြောင်းပေါ့ဗျာသူပြုတ်ကူယူတိုက်တဲ့လမ်းအဲ့တော့အခုဘာလို့နိုင်ငံရေးကဒီအကြက်တဲကိုပြင်းရှင်းမှုတွေစစ်စစ်ညီနိုင်တဲ့လမ်းတော့မဟုတ်လားအဲသူပြုတ်ကူယူတိုက်ကြမှာအဲ့ဒါတော့ဒီအဖွဲ့အစည်းကိုခေါင်းဆောင်နေဆုံးဖြတ်ရမယ်ကိစ္စဖြစ်သွားတယ်ဘယ်လမ်းကအသင့်တော်လဲဆိုတာ group ကိုသိပါတယ်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော်တို့ဒီဆွေးနွေးပွဲလေးအချိန်ပြည့်ပြီဆိုတော့ဒီမှာပဲရက်ချင်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့အငယ်ဦးရထွန်းအငယ်ဦးမောင်ဆိုတို့ကိုကျေးဇူးတင်ပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာမင်္ဂလာပါခင်ဗျာ Channel FFB ကနေတင်ဆက်နေတဲ့မြမောက်ရေးရဆွေးနွေးခန်းစီစဉ်ကိုစနေညဗီဒီယိုရဲ့ရုပ်သံနဲ့ Radio စီစဉ်ဒီမှာနှစ်ပတ်ကိုတစ်ချိန်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဒီစီစဉ်ကို VO ရဲ့ Facebook စာမျက်နှာနဲ့ Channel FFB ရဲ့ Facebook စာမျက်နှာတွေမှာလည်းစောင့်မျှော်သိရှိနိုင်ပါတယ်အားလုံးပဲရှင်လန်းချမ်းမြေကြပါစေခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။ရုရှားနိုင်ငံတလွာစနေနေ့ကအတိုက်ခံခေါင်းဆောင်အလက်ရှိနာဗယ်နီကိုထောက်ခံတဲ့ဆန္ဒပြသူယာနဲ့ချီပြီးအဖမ်းခံရတဲ့ထက်မှာနာဗယ်နီရဲ့ဇနီးဖြစ်သူယူလီယာနာဗယ်နာယာလည်းပါဝင်နေပါတယ်။ယူလီယာကသူ့ကိုဖမ်းသွားခဲ့တဲ့ရဲကားတွေကနေသူ့ဖမ်းခံနေရအကြောင်း Instagram မှာတင်ပြီးပြောကြားခဲ့တာပါ။ဆန္ဒပြပွဲတွေဟာတရားဝင်ဘူးလို့ကြေညာထားပြီးရဲရဲခြေမုံနေတဲ့ကြားကပဲစနေနေ့ကရုရှားနိုင်ငံရဲ့မြို့ကြီး60ကျော်မှာနာဗယ်နီကိုထောက်ခံသူထောင်ပေါင်းများစွာကသူ့ကိုအငြင်းဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်။မော်စကိုပါဝင်နိုင်ငံအနှံ့မှာရှိတဲ့သူ့ရဲ့လုပ်ဖို့ဂိုင်းဘက်တွေကတော့ဆန္ဒပြပွဲမတိုင်ခင်ကတည်းကအဖမ်းခံနေရတာပါ။အမေရိကန်နဲ့တာလီဘန်တို့ကြားမနစ်ကရရှိခဲ့တဲ့ငြင်းချင်ရေးသဘောတူညီချက်ကိုပြန်ပြီးသုံးသပ်မှာဖြစ်ကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအာဖဂန်နစ္စတန်အမျိုးသားလုံခြုံရေးအကြံပေးကိုတောက်ကြံတွေကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့သမရအင်မြူကကြေညာချက်ထုတ်ပြန်ပါတယ်။2020ဖေဖော်ဝါရီမှာရခဲ့တဲ့ဒီသဘောတူညီချက်အရအမေရိကန်တပ်တွေကိုအာဖဂန်နစ္စတန်ကနေ2021မေလမှာရုတ်သိမ်းပြရမှာဖြစ်ပြီးအပြန်အလှန်နေနဲ့တာလီဘန်တွေဘက်ကအကြမ်းဖက်နှိမ်နင်းရေးကိုအာမခံရမှာဖြစ်ပါတယ်။ဒါပေမဲ့အာဖဂန်မှာအကြမ်းဖက်မှုတွေတိုးလာနေတယ်လို့အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားအပြစ်ခံရက်ဆဲကြဖို့နိုင်ငံတကာကပါတောင်းဆိုရတဲ့အခြေအနေရောက်လာတာပါ။အာဖဂန်မှာအပြစ်ခံရက်ဆဲရေးအာဏာခွဲဝေပေးရေးတွေလိုကိစ္စရပ်တွေကိုဆက်ပြီးဆွေးနွေးဖို့ကျင်းပတဲ့ဒုတိယကြိမ်ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်ဆီလီဗန်နဲ့အာဖဂန်အမျိုးသားလုံခြုံရေးအကြံပေးဟမ်ဒူလာမိုဟစ်တို့ဒီလအစောပိုင်းမှာပထမအချီတွေ့ဆုံပွဲပြုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 အကူးစက်ခံရသူ 33,000 ကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက 3,045 ယောက်ရှိနေပါပြီ။မြန်မာနိုင်ငံအတွက်အိန္ဒိယကနေကိုဗစ်ကာကွယ်ဆေးတသန်းခွဲတောက်ချန်တွေကရောက်လာခဲ့ပြီးပြည်내နဲ့တိုင်းတီးတီးကိုခွဲဝေပေးဖို့လုပ်နေတယ်လို့ပြည်내တိုင်းတာဝန်ရှိသူတွေဘက်ကကာကွယ်ဆေးထိုးနှံပေးဖို့အတွက်အသင့်ပြန်နေကြပါတယ်။တောင်တရုတ်ပင်လယ်ပြင်တဲကရေပြင်ပိုင်နဲ့နည်းမြင့်အများစုကိုပိုင်ဆိုင်နေဆိုတဲ့တရုတ်ရဲ့ကြီးညာချက်ကိုလက်မခံဘဲဥပဒေကြောင်းအရစိန်ခေါ်လာတဲ့နိုင်ငံတွေထဲမှာဂျပန်နိုင်ငံလည်းပါဝင်လာပါပြီ။တရုတ်နိုင်ငံကကြီးညာထားတဲ့နယ်နိမိတ်မြင်းချောင်းကိုလက်မခံကြောင်းအသိပေးတဲ့တန်တမာရေးစာတစောင်းကိုပြီးခဲ့တဲ့အင်ကာနေကဂျပန်ကကုလသမဂ္ဂကိုပေးပို့ခဲ့တာပါဒီထဲမှာတရုတ်တို့ရဲ့နယ်မြေပိုင်ဆိုင်ချောင်းတောင်းဆိုချက်ကရေချောင်းနဲ့လေချောင်းလွတ်လပ်စွာသွာလာမှုကိုကန့်တတ်ဖို့ကြိုးပမ်းချက်ဆိုပြီးဝေဖန်ရှုတ်ချထားပါတယ်တနင်္လာနေ့မှနိုင်ငံသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ
တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမချင်းရက်ပါ
This program has come to you from the Voice of America, Washington.